Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်2016ခုနှစ်နိုဝင်ဘာလ25ရက်တောက်တာနေ့မနေ့6နိုင်ကနေ9နိုင်အထိစီစဉ်တွေကိုလိုင်းတိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနေ့ခင်သတင်းတွေကိုမခွာညိုနဲ့အတူကြီးညာပေးပါပါနိုင်ငံရေးမူဝါဒနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ရင်ဘာလုပ်မလဲဆိုတာကြိုတင်ခန့်မှန်းလို့မရတဲ့သမရမျိုးအမေရိကန်နိုင်ငံမှာလိုအပ်တယ်လို့ထပ်တလဲလဲပြောခဲ့တဲ့ဒေါနယ်ထရန့်ဟာသူခုပြောတဲ့အတိုင်းဖြစ်လာနေပါပြီ။ဖိလစ်ပိုင်နိုင်ငံကအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ထဲမှာနောက်နှစ်ကျရင်စိတ်ကန်းအသက်တစ်ခုတိဆောက်မယ်လို့ဖိလစ်ပိုင်ကပြောပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ချန်းခေမှာဒေသခံတွေရဲ့နိုင်ငံကူးလက်မှတ်တွေကိုတရုတ်အာဏာပိုင်တွေကသိမ်းယူနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါဦး။
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမှာကတော့ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အောင်ပွဲကြောင်းလာမယ့်ဥရောပရွေးကောက်ပွဲတွေပေါ်ဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါသလဲ
Many people are feeling that maybe is worth voting for this protest movements becausethis vote might eventually count
လန်ဒန်တက္ကသိုလ်ကဥရောပသမိုင်းပညာရှင်အန်ဒရီယာမန်မွန်နီပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာကြားကြမှာပါဒီအကြောင်းနဲ့တူဩစတြေးလျနိုင်ငံနဲ့ဒီဆီးရီးယားဒုက္ခသည်အရေးပြီးတော့ဒီတရုတ်မြန်မာနယ်စပ်တိုက်ပွဲဖြစ်ပွားနေတဲ့နောက်ဆက်တွဲအခြေအနေအပြင်ရခိုင်ပြည်နယ်ပြည်ပခနဲ့အစိုးရကင်တွယ်ပုံပေါ်ကံကွယ်မှုတချို့ရှိတဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြွတ်သက်နဲ့မခွန်ညိုတို့တင်ပြပေးပါပါရှင်
နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လိုက်ဘာလုပ်မလဲလို့ကြိုတင်ခန့်မှန်းလို့မရတဲ့သမ္မတမျိုးအမေရိကန်ပြည်ထောင်စုမှာလိုအပ်တယ်လို့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထပ်တလဲလဲပြောကြားခဲ့တာဖြစ်ပြီးအခုသူပြောတဲ့အတိုင်းဖြစ်လာနေပါပြီသမ္မတတာဝန်ထမ်းဆောင်မှုအတွက်သတင်းရှစ်ပတ်ပဲလိုတော့ပေမဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒဟာဘယ်လိုမျိုးဆိုတာကိုအခုထိနိုင်ငံခြားမူဝါဒရေးရာကျွမ်းကျင်သူအများအပြားကမခန့်မှန်းနိုင်ဘူးလို့ပြောကြားနေကြတာပါနီနိုင်ရေးမှာကျွမ်းကျင်သူဖြစ်နေသူကိုယ်သူပြောနေတဲ့စီးပွားရေးလုပ်ငန်းရှင်ဘီလီယံနာတထေးကြီးထရမ့်ကနိုင်ငံခြားရေးမူဝါဒမှာလုံးဝမတူညီတဲ့ချင်းကပ်မှုနှစ်ခုကိုတပြိုင်တည်းလှုပ်ဆောင်နေတာတွေ့ရပါတယ်အမေရိကန်နေနဲ့ကမ္ဘာရေးမှာတခြားနိုင်ငံတွေအတွက်ဝင်ရောက်လုတ်ကင်နေတာတိတ်ကိုများနေပြီးကိုယ့်နိုင်ငံအတွက်တော့ဘာမှကောင်းကောင်းမလုပ်ဘူးလို့ပြောရင်ကိုယ့်ကိစ္စကိုယ်လုပ်မယ်ဆိုတာပိုးပြီးပြတ်သားဖို့လိုတယ်လို့ပြောနေတာနဲ့တစ်ချိန်တည်းမှာပဲဒီပြောတဲ့တခြားစီဖြစ်တဲ့အစ္စလာမ်စစ်သွေးကြွရဲ့နယ်မြေမှာဘုံးတွေဇက်တိုက်ကျဲဖို့ချင်းချောင်းရင်အမေရိကန်နေနဲ့လှုပ်ဆောင်အတွက်ပြောကြနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမဲဆွယ်စဉ်ကာလာတုန်းကသူပြောခဲ့တဲ့ပြင်းထန်တဲ့နိုင်ငံခြားရေးမူဝါဒတချို့ကိုတော့အခုရွေးကောက်ပွဲအနိုင်ရခဲ့ခြင်းကစပြီးတိတ်ပြီးတော့မပြောတော့ပါဘူး။တစ်ချိန်တည်းမှာပဲရွေးကောက်ခံသမ္မတထရမ့်ဟာသူ့ရဲ့အစိုးရအဖွဲ့မှာတာဝန်ယူမဲ့သူတွေကိုရွေးချယ်နေပြီဖြစ်ပါတယ်။သူနောက်ဆုံးရွေးချယ်တဲ့သူတွေထဲမှာကုသရောင်းဝယ်ရေးဝန်ကြီးဖြစ်တဲ့ရွေးချယ်တာဝန်ပေးသူကတော့ဘီလီယံနာတထေးကြီးဝဲလ်ဘာရော့စ်ဖြစ်ပါတယ်။
ယူကရိန်းသမ္မတပီထရိုပါရိုရှန်ကိုနဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ကြာသပတေးနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာမှာထရမ့်ကရုရှားရဲ့ဖိနှိပ်ချူချော်မှုဖြစ်တဲ့ခရိုင်းမီးယားကိုတရားမဝင်သိမ်းပိုက်မှုနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့တယ်လို့မစ္စတာပါရိုရှန်ကိုကပြောပါတယ်။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလောက်ဂျန်ကာရိုနဲ့အတူဘရက်ဆယ်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာပါရိုရှန်ကိုကသူ့နိုင်ငံအရှေ့ပိုင်းနဲ့ခရိုင်းမီးယားနောက်ဆုံးအခြေအနေအသေးစိတ်အချက်လက်တွေကိုမစ္စတာထရမ့်ကိုတင်ပြခွင့်ရခဲ့တဲ့အကြောင်းပြောသွားခဲ့တာပါ။ဒါအပြင်ယူကရိန်းအနေနဲ့အမေရိကန်လွှတ်တော်မှာပါတီကြီးနှစ်ရပ်စလုံးအပြင် Republican နဲ့ Democratic နိုင်ငံရေးသမားတွေကြားမှာလည်းထောက်ခံမှုရရှိထားတာဖြစ်တဲ့အတွက်ဒီပါတီနှစ်ခုထောက်ခံမှုမှာသိသာထင်ရှားတဲ့ထောက်ခံမှုတွေဟာဒီအပြောင်းလဲသိရှိလိမ့်မယ်လို့မမျှော်လင့်တဲ့အကြောင်းပြောသွားပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေအတွင်း Mr. Trump ရဲ့ပြောကြားချက်တွေကြောင့်သူအနိုင်ရခဲ့တဲ့ခါမှာဒီရုရှားနဲ့ဆက်ဆံရေးကောင်းမွန်ဖို့ယူကရိန်းကိုလိလုရှုမဲ့စိုးရိမ်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်မစ္စတာထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခေါင်းဆောင်မှုကိုချီးကျူးခဲ့ပြီးပူတင်ကိုကဲ့ရဲ့ပြောဆိုခဲ့တဲ့ဒီမိုကရက်သမ္မတလောင်ဟီလရီကလင်တန်ကိုပြစ်တင်ဝေဖန်ခဲ့ပါတယ်ထရန့်မနိုင်ရပြီးရက်နှဲငယ်ကြာမှာသူနဲ့မစ္စတာပူတင်ကြားတယ်လီဖုန်းနဲ့စကားပြောခဲ့တာမှာလက်ရှိအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကျေနပ်အားရပွဲမရှိကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကောင်းမွန်အောင်သူတို့နှစ်ဦးလက်တွဲလှုပ်ဆောင်တဲ့လို့ပြောဆိုခဲ့တဲ့အကြောင်းခရမလင်နန်းတော်ကထုတ်ပြန်ခဲ့ပါတယ
်တူရကီနိုင်ငံတောင်ပိုင်းကအက်ဒနာမြို့မှာရှိတဲ့အစိုးရအဆောက်အဦကိုကာဗွန်ခွဲတိုက်ခိုက်တာခံရတဲ့အတွက်နှစ်ဦးတည်းမနေသေးဆုံးပြီး16ဦးဒဏ်ရာရခဲ့တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ် အတနာခင်အုပ်ချုပ်ရေးမှုရုံးအဝင်ဝနာကကာယညာနေရနာမှာဖြစ်ပွားခဲ့တာဖြစ်ပြီးတိုက်ခိုက်သူဟာအမျိုးသမီးတူဖြစ်မယ်လို့သူယုံကြည်ကြောင်းအုပ်ချုပ်ရေးမှုကပြောပါတယ်ဒီလိုတိုက်ခိုက်မှုတွေကို cut စစ်သွေးကြော်တွေဒါမှမဟုတ် IS အကြမ်းဖက်အဖွဲ့တွေကလှုပ်ဆောင်လာဖြစ်နိုင်တယ်လို့ယူဆကြပါတယ်တစ်ချိန်တည်းမှာပဲ PKK cut ခွဲထွက်ရေးဓမ္မတွေနဲ့ဆက်နွယ်တယ်ဆိုပြီးဩဂုတ်လထဲမှာပဲပိတ်ပစ်တာခံရတဲ့ cut လိုလာတဲ့အောက်စားဂူဒမ်သတင်းစာတိုက်ကအက်ဒီတာတွေနဲ့သတင်းတောက်တွေအမှုကိုကြာတဲ့ပရင်းနေမှာရုံးတင်ဆက်ဆီးခဲ့ပါတယ်။တူရကီမှာဇူလိုင်လမအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပွားခဲ့ခြင်းကစပြီးအာဏာသိမ်းမှုမှာပါဝင်တယ်လို့တန်ရရှိသူတွေကိုပြစ်မှတ်ထားနှိမ်နှင်းမှုတွေကနေလူပေါင်း 3,000 ကျော်ဖမ်းဆီးထိန်းသိမ်းတာခံခဲ့ရတယ်လို့ကတ်စ်လိုလာတဲ့လှုပ်ရှားမှုတွေလည်းပေါ်ပေါက်လာတာဖြစ်ပါတယ်။နိုဗ ెంబ ာလထဲမှာပဲအစ္စတန်ဘူးမြို့မှာကတ်စ်ဆောက်လို့ရလှုပ်သားရာနဲ့ချီးပြီးလမ်းမရီပေါ်ထွက်ဆန္ဒပြခဲ့တယ်လို့ကတ်စ်လိုလာတဲ့ဒုတိယခေါင်းဆောင်နှစ်ဦးကိုလည်းဖမ်းဆီးမှုတွေမကျေနပ်တဲ့ဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။ဒီဆန္ဒပြသူတွေကိုဖမ်းဆီးပြီးအကြမ်းဖက်နှိမ်နှင်းရေးဆိုင်ရာပြစ်မှုတွေနဲ့အရေးယူခဲ့တယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောကြားကြပါတယ်။
ဘက်ကရမြို့တောင်ပိုင်းတက်စီဆိုင်တဆိုင်မှာ IS စစ်သွေးကြွားကတိုက်ခိုက်ခဲ့တဲ့အသေးခံဘုံးဖောက်ခွဲမှုကြောင့်လူအနည်းဆုံး80သေဆုံးခဲ့ပါတယ်။သေဆုံးသူအများစုဟာအီရတ်ရဲ့ကာဘာလာမြို့မှာရှီယိုက်ဘာသာရေးပွဲတော်ဆင်နွှဲဖို့လာကြတဲ့အီရန်ဖျားဘူးတွေဖြစ်ကြပါတယ်။ဘုံးပောက်ခွဲချိန်မှာလူအပြစ်တင်ဆောင်လာတဲ့ဘတ်စကားတွေရပ်ထားပြီးဟီလာမြို့မှာလည်းဒီပောက်ခွဲမှုရဲ့ပြင်းအားကြောင့်မော်တော်ယာဉ်တချို့မီးလောင်ခဲ့ပါတယ်။ကာဘာလာမြို့မှာအာဘင်းဘာသာရေးဝိပုစုတောင်းပွဲပြီးဖျားဘူးတွေဟာအီရန်ကိုအပြန်အခုလိုဖြစ်ခဲ့တာပါ။ခုနှစ်စုအတွင်းကတမန်တော်မဟာမဲရဲ့မြေဖြစ်သူအီမန်ဟူစိန်တပ်ခိုက်ရမှုအတွက်ဝမ်းနည်းကြေကွဲတဲ့ရက်40ကြာကာလအစုံနဲ့အာမန်ဝိပုစုတောင်းပွဲကိုအဆုံးသတ်တာဖြစ်ပါတယ်။အီမန်ဟူစိန်ရဲ့နောက်လိုက်တွေဟာတမန်တော်မိုဟာမက်ရဲ့မြေအလောင်းကိုကာဘာလာမှာမြုပ်နှံထားတယ်လို့ယုံကြည်ကြတာပါ။အဲ့ဒီဖျားဘူးကာလအတွင်း IS တို့ရဲ့ပြစ်မှတ်ထားတာခံရဖို့အလားအလာရှိတယ်လို့ယူဆရတဲ့ကာဘာလာမှာအီရတ်လုံခြုံရေးတပ်တွေကအရေးပေါ်တက်လှမ်းထားတာဖြစ်ပါတယ်။
Your American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဖိလစ်ပိုင်နိုင်ငံကအငင်းပေါ်နေတဲ့တောင်ကျုပ်ပင်လယ်ထဲမှာသူတို့ရဲ့ရေပိုင်းနဲ့အစိပ်ပိုင်းကိုပြဖို့လုပ်တဲ့အနေနဲ့နောက်နှစ်ကြာရင်စိတ်ကန်းအစ်တစ်ခုတိဆောက်ဖို့ရှိတယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်။ဒီလိုလှုပ်ဆောင်တာဟာတခြားအငင်းပေါ်နေတဲ့နိုင်ငံတွေအထူးသဖြင့်တရုတ်အနေနဲ့တုံ့ပြန်စရာဖြစ်လာနိုင်တယ်လို့ဝေဖန်သူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံစီမံသားပိုင်နဲ့ထက်ကအသေးဆုံးဖြစ်တဲ့ Spratly Junsu Kalayan Data ရဲ့မြို့တော်ဝန်ဟောင်းကဒီစိတ်ကန်းဟာကျွန်းပေါ်မှာအလှည့်ကျတာဝန်ထမ်းဆောင်နေတဲ့စစ်သား50လောက်ကိုရောတန်ငါးတဲ့အများစုဖြစ်တဲ့ဒေသက200လောက်အတွက်ကိုပါတိတုကျွန်းကိုလွယ်လွယ်ကူကူနဲ့တောရောက်နိုင်မှုဖြစ်ကြောင်းပြောပါတယ်စိတ်ကန်းမှာငါးဖန်းလေတွေကင်းလှဲ့ရေရင်တွေနဲ့ရွက်လေတွေပါခိုနားနိုင်အောင်အတွက်လှုပ်ဆောင်မှုရှိတယ်လို့လည်းပြောပါတယ်ဒီစိတ်ကန်းကို2012ခုနှစ်ထက်ကတိစောက်ဖို့လုပ်ခဲ့ပေမဲ့တရုတ်အစိုးရကရေပိုင်နဲ့ပြဿနာနဲ့ပတ်သက်ပြီးဖိလစ်ပိုင်ကတိုင်ကြားမှုတွေလုပ်နေရတာမို့စောက်လို့ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားရတာဖြစ်ပါတယ်2013ခုနှစ်မှာအငင်းပွားနေတဲ့ရေပိုင်ရေပြင်ပိုင်နဲ့အထက်မှာတရုတ်အစိုးရကတန်တာကြောက်တန်းတွေကိုဖယ်ရှားမြေဖြိုးပြီးစီးခန့်တက်တွေအခိုင်အမာတိစောက်လာခဲ့တာဖြစ်ပြီးအခုချိန်မှာလင်းပြေးလန့်အပါဝင်ခင်မီစစ်စခန်းတွေဖြစ်လာနေပြီလို့ပြောပါတယ်အခုတိစောက်မဲ့စိတ်ခန့်တဲ့ဟာဖိလစ်ပိုင်ရဲ့ဝေးလံခေါင်းဖျားကျွန်းနယ်စီအလွယ်တကူတွားရောက်နိုင်ရုံမကပဲ Spratly Junsu ကတဲတောင်တွေတရာကြောက်တန်းတွေနဲ့တခြားဖိလစ်ပိုင်ပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်း၈ခုစီကိုပါတွားနိုင်မှာဖြစ်ကြောင်းပြောပါတယ် Kalayan Data မှာဖိလစ်ပိုင်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းပေါင်း95ကျွန်းနဲ့တန်တာကြောက်တန်းတွေရှိပါတယ်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့အာရှတိုက်ကြဆက်လက်ထိတွေ့ဆက်ဆံမှုဟာဒေသအတွက်ရောအမေရိကန်အတွက်ပါအကျိုးရှိလိမ့်မယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB အကြီးအကဲကကြာတာပရိနေမှာပြောပါရယ်မနီလာအခြေစိုက် ADB ဘဏ်ရဲ့ဥက္ကဋ္ဌတာကီယေဟီကိုနာကာရောကသူ့ရဲ့ဒုတိယသက်တမ်းအစပြုတဲ့ကြာတာပရိနေမှာအခုလိုပြောလိုက်တာဖြစ်ပြီးထရမ့်ကအာပစိဖိတ်တလွာကုံတွယ်ရေးမိဖက်12နိုင်ငံက TPP သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချိန်ချောက်ပေးမယ်လဲတကားကုံတွယ်ရေးတကားဖွင့်ဖို့နဲ့ယင်းနှိမ့်မှန်မှုတွေနဲ့ပတ်သက်လို့ဒေတာတွင်သဘောတူညီမှုတွေရရှိဖို့အလားအလာကောင်းတဲ့အကြောင်းပြောပါရယ်ထရမ့်အနေနဲ့လက်ရှိအိုဘားမားအစိုးရအဖွဲ့ကအာရှဒေတာမှာအလေးပေးလှုပ်ဆောင်မှုတွေကိုအဆုံးသတ်ပြီးအမေရိကန်အလုပ်ကိုင်တွေကိုအကြီးအကျယ်ကြာရောက်ဒုက္ခရောက်စေနိုင်တယ်လို့ထရမ့်ကတင်စားသုံးနှုန်းထားတဲ့ TPP ကနေနှုတ်ထွက်မယ်ဆိုရင်ဖြစ်လာနိုင်မဲ့အခြေအနေနဲ့ပတ်သက်လို့မေးမြန်းချက်တွေကိုမစ္စတာနာကာအိုကအခုလိုတုံ့ပြန်ဖြေကြားခဲ့တာပါမစ္စတာနာကာအိုကအာရှမှာအမေရိကန်ရဲ့ပတ်သက်မှုကြောင့်ဒေတာတွင်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကောင်းစေ ီခဲ့ကြောင်းလည်းပြောပါတယ်။ဒါပေမဲ့ Trump ရဲ့ policy ဘယ်လိုဖြစ်လာမလဲဆိုတာခက်မှန်းပြောဆိုဖို့စောသေးကြောင်းလည်းသူကသတိနဲ့တုံ့ပြန်ပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုကိုဆက်ပြီးတကားဖွင့်ထားတာဟာစီးပွားရေးဆက်ပြီးဖွံ့ဖြိုးဖို့အတွက်အဓိကကြောင်းကြောင်းလည်း DB ADB ဘဏ်ဥက္ကဋ္ဌကပြောခဲ့ပါတယ်
။တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ချန်းခဲမှာအတွက်တိုက်ဖြတ်အကြမ်းဖက်တိုက်ဖြတ်ရေးလှုပ်ဆောင်မှာထောက်ကူရစေဖို့လို့ကြေညာပြီးဒေသခံတွေရဲ့နိုင်ငံကူးလက်မှတ်တွေကိုတရုတ်အာဏာပိုင်တွေကသိမ်းယူလိုက်ပါတယ်။သိမ်းယူထားတဲ့နိုင်ငံကူးလက်မှတ်တွေကိုရဲတွေကသိမ်းထားတာဖြစ်ပြီးနိုင်ငံကူးလက်မှတ်သုံးဖို့လိုလာရင်ရဲစခန်းမှာရှောက်ထားရမှာဖြစ်ကြောင်းရဲရရှိသူက Global Times သတင်းကိုပြောပါတယ်။ဒါပေမဲ့ရှောက်ထားသူကရာဇဝတ်မှုကျူးလွန်မှုသူမဟုတ်ရင်ဘာမှစိတ်ပူစရာမလိုဘူးလို့ပြောပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါခင်မြွန်းတင်နဲ့မခွန်ညိုတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးပါမယ်။အရင်ဆုံးတော့ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အောင်ပွဲကြောင့်လာမယ့်ဥရောပရွေးကောက်ပွဲတွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါတယ်ဆိုတာကိုတင်ပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရတာကိုကဘာတလွားလက်ရဇွန်းနိုင်ငံရေးသမားတွေကကြိုးဆိုခဲ့ကြပါတယ်။ကြိုးဆိုသူအများဆုံးရှိတဲ့ဥရောပမှာဆိုရင်လာမယ့်ရွေးကောက်ပွဲတွေကြရင်လက်ရှိအာဏာရပါတီတွေအဖို့အကြီးအကျယ်တုံ့လောက်စရာဖြစ်လာနိုင်ပါတယ်။ဒီစင်ပါ၄ရက်နဲ့မှာရွေးကောက်ပွဲကျင်းပဖို့ရှိတဲ့ဩစတြေးလျနိုင်ငံမှာဆိုရင်မဲဆန္ဒရှင်တွေဟာဒုတိယကမ္ဘာစစ်ကြေရစပြီးပထမအဦးဆုံးအကြိမ်ဖြစ်လက်ရဇွန်ဝါဒီတူကိုနိုင်ငံခေါင်းဆောင်ဖြစ်တင်မြှောက်ဖို့ဦးတည်နေကြပါတယ်။ VOA သတင်းတော် Henry Richwell ပြပို့ထားတဲ့သတင်းလွှာကိုဦးကျော်စန်းသာတင်ပြပေးပါမယ်ရှင်
။လက်ရဇွန်သမ္မတလောင်း Norbert Hofer ဟာကမ္ဘာတဝန်းအစဉ်ရလာနေတဲ့အစဉ်အလာမဟုတ်သော populism ခေါ်တဲ့လူနာကြိုက်ယူဆကိုအမိပြုပြီးဒီဇင်ဘာ၄ရက်မှာကျင်းပလာမယ့် Austria သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့မျှော်လင့်နေသူပ
ါ Dort wo sich die Eliten von den Wählern entfernen werden die Eliten abgewählt und
da Ja so beim Mingon ပြောကြရမှာ Hofer ဟာ Donald Trump ရဲ့မဲဆွယ်မှုပုံစံကိုနမူနာယူပြီးနိုင်ငံရေးအထက်လွှာတွေဟာမဲဆန္ဒရှင်တွေနဲ့ကင်းကွာလေလေမဲရှုံပြီးယာဓုပြုတ်ဖို့နှိလေလေပဲဖြစ်ပါလိမ့်မယ်လို့ပြောသွားတာပါHofer လက်ရဇွန် Freedom Party ကလူဝင်မှုပြဿနာကြောင့်ပြည်တွင်းစစ်ဖြစ်လာနိုင်တယ်လို့ထိန်းချုပ်ထားတာပါ။သူရဲ့ဒီအပြောကြောင့်ပဲစစ်တမ်းကောက်ယူမှုတွေမှာသူရဲ့ပြိုင်ဘက် Green Party သမ္မတလောင်းတဲ့နှာတစ်ဖြားသာနေပါတယ်။လန်ဒန်တက္ကသိုလ်ဥရောပသမိုင်းပညာရှင် Andrea Memmoni ကလက်ရဇွန်တွေဟာကမ္ဘာတဝန်းဆက်နွယ်နေတယ်လို့ဆိုပါတယ်
။ Politicians are playing with these fears.They are actually offering a new model of identification. And this model of
နိုင်ငံရေးသမားတွေဟာဒီဆိုရင်မှုတွေကိုကစားနေရတာပါ။သူတို့ဟာပုံစံတစ်တရက်ကိုဖန်တီးပြနေပါတယ်။အဲ့ဒါကတော့တကယ်မရှိဘူးခဲ့တဲ့ဟိုးရွှေပြည်ကြီးဆိုတဲ့စီကိုပြန်သွားနေတာဖြစ်ပါတယ်။ပြင်သစ်လက်ရဇွန်အမျိုးသားတအုပ်ပါတီခေါင်းဆောင် Marine Le Pen ကလည်းဥရောပသမဂ္ဂမပေါ်ပေါက်ခင်လွတ်လာသောကမ္ဘာကုန်သွယ်ရေးခေတ်မတိုင်မီကာလစီနောက်ပြန်လှည့်သွားမယ်လို့ကတိပေးထားပါတယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂခွဲထွက်သွားတာဒေါ်နယ်ထရမ့်အောင်ပွဲရလာတာတို့ဟာသူ့အတွက်အရှင်ရစီတယ်လို့ဆိုပါတယ
်။ Les peuples britanniques et américains ont fait fi de ces campagnes d'infantilisation, ces campagnes de peur, je suis convaincu
que ဗြိတိန်နဲ့အမေရိကန်တို့ဟာကြောက်ရွံ့မှုကိုအခြေခံတဲ့အပေါ်စီးမဲဆွယ်မှုတွေကိုပြစ်ပယ်ခဲ့ကြပါပြီ။ပြင်သစ်လူတို့ကလည်းအလားတူလုပ်နိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်။ပြင်သစ်နိုင်ငံရဲ့နှစ်ကြိမ်ရှင်ပြိုင်ရတဲ့ရွေးကောက်ပွဲစနစ်မှာအခုအချိန်ထိတော့လက်ရဇွန်းပါတီဟာအနာနဲ့အလံဝေးနေသေးပါဒါပေမဲ့2016မှာတော့ရခင်မဲ့ပေးတဲ့ပုံစံကအခုခေတ်သစ်နိုင်ငံရေးအတွက်အဆုံးမဝင်တော့ဘူးလို့မေမွန်နီကသုံးသပ်ပါတယ
် Many people are feeling that maybe is worth voting for this protest movements because this vote might eventually count and this vote might eventually
ဒီကံကွက်လှုပ်ရှားမှုတွေကိုမဲ့ပေးရတာတန်တယ်လို့လူအများစုကယူဆကြပါတယ်ဘာကြောင့်လဲဆိုတော့နောက်ဆုံးတနည်းမှာဒီမဲတွေကပဲအရေးပါလာမယ်ဒီမဲတွေကအပြောင်းလဲဖန်တီလာနိုင်မယ်အနာကိုကင်လှုပ်လာနိုင်မှာမို့ဖြစ်ပါတယ်ဒီလက်ရဇွန်ဝါဒီတွေဟာ Atlantic တစ်ဖက်မှာလည်းပဲမဟာမိတ်ရှိနေတယ်လို့ဆိုပါတယ်အဲ့ဒါကတော့သမ္မတပူတင်ပဲဖြစ်ပါတယ်လို့သုံးသပ်သူတွေကပြောကြပါတယ်ရုရှားဗဟိုဘဏ်ဟာ Marie Le Pen ကိုရွေးကောက်ပွဲမဲဆွယ်ဖို့အတွက်ဒေါ်လာသန်းပေါင်းများစွာထောက်ပံ့ထားတယ်လို့ဆိုပါတယ
် Putin is willing to fund all these far right movements because not they can only make pressure in the European Union context but I think that is also a matter
Putin ကဒီလက်ရဇွန်းလှုပ်ရှားမှုအလုံးကိုထောက်ခံဖို့ဆန္ဒရှိနေပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဥရောပသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စမှာ PR ပေးနိုင်ရုံသာမကအမျိုးသားရေးအစင်းအဖွဲ့တွေမှာစကားပြောတဲ့အခါမှာလည်းရုရှားအကြောင်းကိုထောက်ခံပြောကြားလာနိုင်တဲ့အတွက်ဖြစ်ပါလိမ့်မယ်မော်စကိုဘောဂရူနာတဲ့သဘောရဟာအီတလီနိုင်ငံရေးအတိုက်ခံတွေစီမှာလဲပေါ်လွင်နေပါတယ်။မကြာခင်ပြုတ်လုလံမဲ့ဖွဲ့စည်းပုံအပြောင်းလဲဆန်ရဆန္ဒခိုင်ဝဲကြရင်လက်ရှိဝန်ကြီးချုပ်မက်တီယိုရန်ဇီ ဖြုတ်ချခံရမယ့်အခြေအနေရှိနေပါတယ်။ Netherlands နိုင်ငံမှာတော့လက်ရာဇွန် Freedom Party ဟာပါတီကောင်ဆောင် Greet Wilders လူမျိုးရေးမုန်တီးလှုံ့ဆော်မှုနဲ့ဆွဲဆိုခံရသည့်တိုင်အောင်2019ရွေးကောက်ပွဲအကျိုးစစ်တမ်းကောက်ယူမှုတွေမှာစီတန်းကပြေးနေပါတယ်။အခုလောလောဆယ်မှာကတော့ Austria ရွေးကောက်ပွဲကိုအလုံးကမျှော်လင့်ဆောင်စားနေကြပါတယ်။ဒီရွေးကောက်ပွဲရဲ့ရလဟာဥရောပရွေးကောက်ပွဲမြင်းကလင်းကြီးရဲ့ရှေ့ပြေးဖြစ်လာနိုင်ကြောင်းပါတယ်ခင်ဗျာ
။ဥကြောစန္ဒာတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ဩစတြေးလျနိုင်ငံနဲ့ဆီးရီးယားဒုက္ခသည်အရေးပဲကိုကြည့်ကြရအောင်ပါ။ပြီးခဲ့တဲ့နေ့တည်းခေါ်ယူဖို့လက်ခံသဘောတူခဲ့တဲ့ဆီးရီးယားဒုက္ခသည်12,000တဲကတဝက်လောက်ဟာအခုဆိုရင်ဩစတြေးလျနိုင်ငံမှာရောက်ရှိအခြေချနေကြပြီဖြစ်ပါတယ်။ရလသူအများစုကတော့ဩစတြေးလျရဲ့အကြီးဆုံးစစ်တပ်မျိုးကဆွေမျိုးသားချင်းတွေအိမ်မှာနေထိုင်နေကြတဲ့အကြောင်း VOA သတင်းတောက် Phil Master ပေးပို့ထားတဲ့သတင်းလွှာကိုမနန္ဒာချန်ကပြောပြပေးပါမယ်ရှင်
။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်ဆိုရကတော့သူ့ပြည်နယ်မှာလာရောက်အခြေချနေထိုင်မဲ့ Iran နဲ့ Syria ဒုက္ခသည်တွေအလုံအကန်ရှာဖွေတဲ့နေရာမှာအထောက်အကူဖြစ်စေဖို့အတွက်အခမဲ့သင်တန်းအစီအစဉ်တွေကိုပို့ချပေးနေပါတယ်။အစည်းအဝေးမျိုးစုံအတွက်၄နှစ်အတွင်းဒေါ်လာတန်း20သုံးစွဲသွားမှာပါဒီအစည်းအဝေးဟာဘဝအသစ်တိစောက်ကြမဲ့ဒုက္ခသည်တွေအတွက်အထောက်အကူဖြစ်စေလိမ့်မယ်လို့ New South Wales ပြည်နယ်ရဲ့ကျွမ်းကျင်မှုပိုင်းဆိုင်ရာဝန်ကြီး John Barallaro ကပြောပါတယ
် The purpose is to make sure that they assimilate in society
ရည်ရွယ်ချက်ကတော့ဒေသခံတိုင်းဝိုင်းနဲ့တသားတည်းဖြစ်စေဖို့နဲ့တာယာလှတဲ့ဒီပြည်နယ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်လာစေဖို့အခုမှရောက်လာကြသူတွေအပါအဝင်အလုံးအတွက်အလောက်ကင်တွေနဲ့အခွင့်အလမ်းတွေရရှိစေဖို့ပဲဖြစ်ပါတယ်လို့သူကပြောဆိုခဲ့တာပါနှစ်စဉ်ဒုက္ခသည်14,000လောက်ကိုလက်ခံပေးနေတဲ့အထက်ကဆီးရီးယားပဋိပက္ခတွေကနေထွက်ပြေးကြတဲ့ဒုက္ခသည်12,000လောက်ကိုလက်ခံမယ်လို့ပြီးခဲ့တဲ့နှစ်ထဲဩစတြေးလျနိုင်ငံကသတိပေးခဲ့တာဖြစ်ပါတယ်အသက်52နှစ်အရွယ်အိုင်မန်ဘဲလီဟာဇနီးကလေးငယ်3ယောက်တို့နဲ့အတူဆစ်ဒနီမြို့ကိုပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲရောက်လာခဲ့တာပါစပွဲကြောင့်ဆီးရီးယားနိုင်ငံ Homes မြို့မှာရှိတဲ့သူတို့အိမ်ကနေထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ Australia နိုင်ငံကနေဒုက္ခသည်တွေကိုလက်မခံသေးခင်မှာတော့သူတို့ထွက်ပြေးခဲ့ကြတဲ့ Egypt နိုင်ငံမှာအခက်အခဲတွေကြောင့်နေထိုင်ခဲ့ကြရတာဖြစ်ပါတယ်။လောလောဆယ်မှာလည်းအလုံးမရှိသေးပဲဘဝရည်တည်မှုအတွက်လူမှုထောက်ပံ့ခြင်းပေါ်မိကိုအားထားနေရစေဖြစ်ပါတယ်
။ Wallahi kan al wad' shway yani gharib yani naql naw'i kanat min jaw Syria လာကြောအอสတြေးလျဖီဖရ်တဘန်
ဆီးရီးယားကနေအอสတြေးလျအထိရောက်အောင်လာရတာအရန်ကိုခက်ခဲခဲ့ပါတယ်ယဉ်ကျေးမှုနဲ့ဒလိထုံနှန်းစင်လာတွေကအင်မတန်မှာကိုကွာခြားပါတယ်အခုထိရုန်းကန်နေရဆဲပါလွယ်တော့မလွယ်ပါဘူးဒါပေမဲ့အနာဂတ်မှာတော့ပိုကောင်းလာမယ်လို့မျှော်လင့်တဲ့အကြောင်းသူကပြောဆိုခဲ့တာပါဆစ်ဒနီမှာရှိတဲ့ဆီးရီးယားဒုက္ခသည်မိသားစုတွေကိုကူညီပေးနေတဲ့စေတနာဝန်ထမ်းအာမက်ဟန်မတ်ကတော့နေပြည်တော်မှာနေသားကြဖို့အများစုကရုန်းကန်နေကြရတယ်လို့ဆိုပါတယ်
There are people that after I met them here after even a year they don't like the country and they scared to mix with us
ဒီမှာကျွန်တော်တွေ့ဘူးတဲ့သူတွေကတော့တစ်နှစ်လောက်ပဲရှိပါသေးတယ်ဒီနိုင်ငံကိုသူတို့မကြိုက်ကြသလိုဩစတြေးလျအတိုင်းဝိုင်းနဲ့ရောရှက်ဖို့ကိုလည်းကြောက်နေကြပါတယ်နောက်ခံယဉ်ကျေးမှုတူတဲ့သူတွေနဲ့တောင်သူတို့ကိုယ်တိုင်ကကင်းကွာနေစေဖြစ်ပြီးတော့ကလေးတွေကိုလည်းဒီပုံစံမျိုးပြုစုပြောထောင်နေတယ်လို့ထင်ပါတယ်။ဒါဟာကျွန်တော်အတွက်တော့တကယ်ကိုစိုးရိမ်စရာပါလို့သူကပြောဆိုခဲ့တာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တော်တော်များများအနေနဲ့ဩစတြေးလျမှာအလုရှာရဖို့ခက်ခဲတယ်ဆိုတာကိုတာဝန်ရှိသူတွေကလည်းလက်ခံကြပါတယ်။ဒါကြောင့်လည်းအထောက်အကူပေးဖို့လှုံ့ဆော်ရမယ်လို့ဒုက္ခသည်များပြောင်းရွှေ့အခြေချမှုဆိုင်ရာညှိနှိုင်းရေးမှူးပါမောက်ခပီတာရှာဂိုးကဆိုပါတယ်
။ The Premier wanted to make sure that if we're going to do this and have expanded numbers that we wereproviding the support services that were necessary that these people could build their new
အစီအစဉ်ကိုကျွန်တော်တို့ဆောင်ရွက်မယ်ဆိုရင်လိုအပ်မဲ့ဝန်ဆောင်မှုအထောက်အကူပေးနေတဲ့အရေးအတွက်ကိုတုံ့ပြန်မှုဒီလူတွေရဲ့ဘဝတွေကိုတတ်နိုင်သလောက်မြန်မြန်ဆန်ဆန်ထူထောင်နိုင်ဖို့ဝန်ကြီးချုပ်ကကူညီစေလိုပါတယ်ဒါကြောင့်လဲကျွန်တော်တာဝန်ကဝန်ဆောင်မှုပေးနေတဲ့အစိုးရဌာနတွေကိုကြီးကြပ်ဖို့ဆိုပေမဲ့အထူးသဖြင့်ကတော့လူမှုအတိုင်းဝိုင်းနဲ့လက်တွဲလှုပ်ဆောင်ဖို့ New South Wales ပြည်နယ်ပရဟိတအဖွဲ့တွေစေတနာဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒါကြောင့်လဲအစိုးရရဲ့ဆောင်ရွက်ချက်တသက်မဟုတ်ဘဲလူမှုအတိုင်းအဝိုင်းရဲ့ကြိုးပမ်းချက်ဖြစ်လာပါတယ်လို့သူကပြောကြားခဲ့တာပါ။ဆီးရီးယားဒုက္ခသည်6,000လောက်ဒီနှစ်ထဲဩစတြေးလျကိုရောက်လာဖို့ကြံနေပါသေးတယ်။ဒါပေမဲ့ New South Wales ပြည်နယ်လွှတ်တော်ကတသိပုဂ္ဂလလွှတ်တော်အမတ်တဦးဖြစ်တဲ့ Alex Greenwich ကရွှေပြောင်းခြေချမှုအစီအစဉ်ဟာမြန်ဆန်ဖို့လိုတယ်လို့ဆိုပါတယ်။
The refugee an asylum seeker immigration process is one which is intensely bureaucratic. There are obviously important checks and balances in place.
ဒုက္ခသည်တွေနဲ့ခုလုံဝင်လျှောက်ထားသူတွေအတွက်လူဝင်မှုကြီးကြပ်ရေးလုပ်ငန်းစဉ်ဟာဘူရိုကရေစီတင်းကျပ်မှုများလွန်းတဲ့အလုပ်တစ်ခုပါ။အရေးကြီးတဲ့စမ်းစစ်ချိန်ဆမှုတွေလုပ်ရတယ်ဆိုတာကတော့ရှင်းပါတယ်။ဒါပေမဲ့လည်းလူတော်တော်များများကတော့မြင်မြန်ဆန်းဆန်းဆောင်ရွက်ပေးတာမျိုးနောက်ကြပြီးမှမဟုတ်ပဲလူတွေကိုမြင်မြန်ဆန်းဆန်းလက်ခံနိုင်အောင်ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးတာမျိုးမြင်ကျင်တယ်လို့ထင်ပါတယ်။ဒုက္ခသည်တယောက်အနေနဲ့လက်စခန်းထဲမှာဖြစ်ဖြစ်အချုပ်ထဲမှာဖြစ်ဖြစ်ကြာကြာမနေရပဲလူအတိုင်းဝိုင်းတဲ့ရောက်လာတာကပိုကောင်းပါတယ်။ဒါကသူတို့ကျမရဲ့အတွက်ရောစိတ်ပိုင်းဆိုင်ရာအရာပါပိုကောင်းပါတယ်။ဒါကြောင့်မို့ဦးစားပေးမြင်မြန်ဆန်းဆန်းဆောင်ရွက်ဖို့လိုတယ်ဆိုတာကတော့ရှင်းတဲ့အကြောင်းသူကပြောကြားခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကလည်းသူဆိုရအနေနဲ့နှစ်စဉ်ဒုက္ခသည်အရေးအတွက် 13,950 လောက်ကိုလက်ခံနေတာကနေ 19,000 လောက်ထိအမြဲတိုးမြင့်ပြီးတော့လက်ခံသွားမယ်လို့ပြောဆိုထားတာပါဒုတိယကမ္ဘာစစ်ပြီးဆုံးစဉ်အချိန်ကစလို့ဩစတြေးလျနိုင်ငံဟာဒုက္ခသည် 8,000 လောက်ထိလက်ခံခဲ့တဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ရှင
်မန္တန်ချန်တင်ပြခဲ့တာဖြစ်ပါတယ်ဒါကတော့နိုင်ငံတကာနဲ့ဆိုင်တဲ့သတင်းလွှာတွေပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးပါမယ်တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်အတွင်းမှာဒီသတင်းပတ်ထဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့စီးနင်းတိုက်ခိုက်မှုတွေကြုံခဲ့ရတဲ့အတွက်အစိုးရကကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်မှာစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေး27ရာစုပင်လုံးညီလာခံဒုတိယအကြိမ်ကျင်းပဖို့ NLD အစိုးရကကြိုးပမ်းနေချိန်မှာပေါ်ပေါက်လာတဲ့ဒီစိန်ခေါ်မှုတွေပေါ်နိုင်ငံရေးတိုင်းရင်းသားအရေးအကဲခတ်တုံ့တက်သူတွေရဲ့သဘောထားအမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခတ်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကတိကနေဆက်ကုံတွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မူဆယ်105မိုင်ကုံတွယ်ရေးဇုံအပါအဝင်နေရာတော်တော်များများကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပူးပေါင်းတိုက်ခိုက်တာကြောင့်ငြိမ်းချမ်းရေးအလားအလာတွေမိမ့်မိန်လာပြီလို့စိုးရိမ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အရက်သားတွေအပါအဝင်လူ၁၀ဦးထက်မနည်းသေဆုံးခဲ့ပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဒီစီးနင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့သူတို့အနေနဲ့အရက်သားတွေကိုပြစ်မှတ်မထားသလိုအစိုးရစစ်တပ်ကစစ်ရေးအရာဖိအားပေးမှုတွေကြောင့်တုံ့ပြန်လာခဲ့တာဖြစ်တယ်လို့အကြောင်းပြထားပါတယ်။စစ်ရေးနိုင်ငံရေးလေလာတုံ့တက်သူဦးမောင်မောင်စိုးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလိုစီးနင်းတိုက်ခိုက်တဲ့အထိဖြစ်လာရတဲ့အခြေခံအကြောင်းရင်းတွေရှိနိုင်တယ်လို့ယူဆပါတယ်
။ဒီဟာနဲ့ပတ်သက်ပြီးတော့မှန်တယ်မှားတယ်ပြောဖို့ကတော့နည်းနည်းခက်တယ်။လူဆိုတာရွေးချယ်စရာမရှိရင်တော့သူရှိတဲ့ဟာရွေးချယ်ရလေးရှိတယ်လို့ပဲကျွန်တော်မြင်ပါ
ရှမ်းပြည်နယ်အတွင်းကတိုက်ခိုက်မှုတွေမှာအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမထားရသေးတဲ့ KIA ကချင်လွတ်မြောက်ရေးအဖွဲ့ DNLA တအောင်းပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်နေတာကြောင့်အလုံးပါဝင်နိုင်မဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ဖို့အလားအလာတွေအပေါ်မှာစိုးရိမ်နေသူတွေရှိနေပါတယ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ပအိုလွတ်မြောက်ရေးအဖွဲ့ကနာယကခွန်ဥက္ကာကတော့အစိုးရနဲ့စစ်တပ်အနေနဲ့တိုင်းရင်းသားတွေရဲ့လူလားချက်တွေကိုနားလည်ဖို့လိုအပ်နေတော့မယ်လို့တုံ့သက်သွားပါတယ်
။ဦးသိစိန်ဆိုရတော့ကလို့ဒီဆွေနွေရေးအဖွဲ့တွေမှာတပ်မတော်ကအစိတ်အပိုင်းဖြစ်နေအင်တိုက်အားတိုက်ပါတာနဲသွားတယ်။အာယော့သွားတယ်။ယော့သွားတဲ့ခါကျတော့တပ်မတော်ကတိချခေါင်းစဉ်တိချအစုအဖွဲ့ဖြစ်ပြီးတော့ပြဿနာတချို့ကိုသူနီးသူဟာနဲ့တိချရှင်းနေတာမျိုးတွေ့ရတာ။တွေ့ရတဲ့ခါကျတော့အစိုးရစဉ်းစားရေးအဖွဲ့ဝင်တွေကတမတော်နဲ့သူတို့အချင်းချင်းပေါ့ညှိနှိုင်းဖို့ဆိုတဲ့နေရာမှာအားနေတာတွေတချို့ရှိတာတွေ့ရတာ
လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်ခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့ပြဿနာတွေကိုလက်နက်ကင်လမ်းစဉ်နဲ့အပြေမရှာဘဲနိုင်ငံရေးနီးနဲ့သာအပြေရှာဖို့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးရုံနဲ့ပြည်လည်မှုရနိုင်ပါမလားဆိုတာကတော့မသေးကြဘူးလို့နိုင်ငံရေးအကဲခတ်သူဦးမောင်မောင်စိုးကတုံ့တက်ပါတယ်
။မြန်မာနိုင်ငံငြိမ်းချမ်းလုပ်ငန်းစဉ်အောင်မြင်ဖို့ဆိုလို့ရှိရင်ဒီလက်နက်ကင်ပြစ်ခတ်ဝဲထဲမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်ရေးဒီအခြေခံမှုဖြစ်တယ်ဒီအခြေခံမှုကိုကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကိုဥဆောင်နေတဲ့သူအားလုံးရောဝိုင်းဝန်းနေတဲ့သူအားလုံးကိုစုကင်မှုလိုတယ်လို့ထင်တယ်။အဲ့ဒါကိုမြန်စုကင်နိုင်ရင်ဒါငြိမ်းချမ်းလုပ်ငန်းစဉ်အောင်မြင်မှာပဲ။အဲ့ဒါကိုမစုကင်နိုင်သေးတဲ့အခက်အခဲရှိနေမှာ
။နေဆက်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒေတာကန်ထောင်ပေါင်းများစွာကိုယာယီလက်ခံထားတဲ့တရုတ်နိုင်ငံကတော့တိုက်ပွဲတွေအ мян ဆုံးရပ်ဆိုင်းပေးဖို့နဲ့နေကြားဒေတာတည်ငြိမ်အေဂျင့်ရဲ့အတွက်လက်နက်ကင်ပဋိပက္ခတွေမှာပါဝင်နေသူတွေအားလုံးအနေနဲ့လည်းအတက်နိုင်ဆုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်သွားကြဖို့တ ိုက်တွန်းထားပါတယ်ရှင်
မင်္ဂလာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့ဒီရခိုင်ပြည်နယ်ပြည်ပခနောက်ဆက်တွဲပြဿနာတွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကြံဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့ကင်တွဲပုံတွေပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတချို့ရှိနေပါတယ်။မနေ့ကတော့အင်ဒိုနီးရှားနိုင်ငံမြန်မာတန်ယုံရှိမှဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရခိုင်အရေးနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပါတယ်။မလေးရှားအကစားဝန်ကြီးကလည်းရခိုင်အရေးကိုအကြောင်းပြပြီးစူဇူကီဖလားဘောလုံးပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးပမ်းမယ်လို့ဗိုလ်သူနယ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အင်ရှင်ပြည့်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအသင်းချုပ်ကတော့ဒီအားကစားနဲ့နိုင်ငံရေးမရောရှက်ဘူးလို့ခိုင်ခိုင်မာမာပြောဆိုပြီးလာမယ့်စနေနေ့မြန်မာအသင်းနဲ့မလေးရှားအသင်းတို့အကြိမ်နဲ့ရှင်ပြိုင်ကြမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်စုစည်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မြမတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးလုံခြုံရေးဆိုင်ရာစောင့်ရွက်ချက်တွေအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတွေရှိနေတာပါ။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံရှိမှာဒီကိစ္စနဲ့ပတ်သက်ပြီးမချေနှက်ချသူတွေကနှစ်ကြိမ်တိုင်တိုင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံပထမအတွင်းဝင်ဒေါ်ဝင်းဝင်းခိုင်ထွန်းကတော့ဆန္ဒပြပွဲအခြေအနေနဲ့လုံခြုံရေးအခြေအနေကို VOE ကိုအခုလိုပြောပါတယ
်။ Save Rohingya ပါညအဲ့လိုမျိုးပြောပြီးတော့ poster တွေပါသူတို့ထောင်ထားရပါတော့။သူတို့ထောင်ထားပြီးတော့ဟိုဝါလောက်ထားပေါ့။သူတို့ဘာသာစကားနဲ့အချင်းချင်းပြောပြီးခါကြစာရန်ပါပန်းခွေလာပန်းခွေလေးချင်ပန်းခွေတန်ယုံတရှိတကားမှာချအဲချပြီးတော့သူကဒီမှာရခိုင်ပြည်နယ်မှာဖြစ်နေကိစ္စတွေအဲဆုံးရက်တံဖို့အတွက်ဆိုတော့တနာပြရတယ်ဆိုပြီးအဲ့လိုပြောရအောင်နော်ပြီးရခါကျတော့သူရဲ့ဟိုစိတ်မက်လက်တာပေါ့နော်အဲ့လိုမျိုးဒီမလို့ဖို့ပေါ့ရက်တံဖို့စိတ်မက်လက်တာပြီးတော့တန်ယုံကနေပြီးတော့တယောက်ကနေပြီးတော့သူတွားယူလိုက်တယ်ယူပြီးရခါကျတော့ပြီးတော့ဟိုမနက်ကကျတော့စင်တိုင်းလောက်မှာပြီးသွားပြီးစင်တိုင်း20မှာပြန်သွားတော့နည်းလူကတော့50လောက်ရှိအောင်เนาะနောက်နေ့လည်ကြတော့20ဟိုပါ22ယောက်အိမ်မန်တန်းရက်ကွက်လုံကြုံရေးရဲရဲနောက်တန်တမန်လုံကြုံရေးရဲရဲနောက်အဒီကယုံနှိမ်နေရဲစုစုပေါင်း335ယောက်နောက်အဲ့လိုမျိုးဒီကယုံနှိမ်နေတဲ့ရဲကတစီဒီမှာစောင့်ပေးတယ်ဒါသူနိုင်ငံသားရေးဌာနကလုံကြုံရေးတတိပြုကိုပဲမှာကြားထားအောင်เนาะရုံးပိတ်ဖို့ရပါတယ်တော့မှာထားအောင်
အင်ဒိုနီးရှားနိုင်ငံဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးထားပြီးဆန္ဒပြသူတွေကလည်းငြိမ်ငြိမ်ချမ်းချမ်းရှိခဲ့တယ်လို့မြန်မာတန်ယုံကပြောပါတယ်။မနေ့တုန်းကတော့မလေးရှားအကစားဝင်ကြီးကရခိုင်ပြည်နယ်တွင်ပဋိပက္ခတွေကိုညှိညွှန်းပြီးလက်ရှိမြန်မာအသင်းပါဝင်ရှင်ပြိုင်နေတဲ့ Suzuki Phla အာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတော့မလေးရှားဘောလုံးအဖွဲ့ချုပ်ဘက်ကဒီကိစ္စကိုတလုံးတပါရမှမပြောသလိုပွဲစဉ်တွေအပြောင်းလဲလဲမရှိဘူးလို့ VOA ကိုပြောပါတယ်။အားကစားမှနိုင်ငံရေးမရောရှက်ဘူးလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်ရာရှိချုပ်ဦးစိုးမိုးကျော်ကပြောဆိုပါတယ်
။တကယ်လို့တကယ်ပြောရင်ဘယ်လိုဒုညရဲ့ပရက်ရှာပြီးလဲလေးရှားလေးစဉ်တည်းကပြောတိုင်ဝမ်နဲ့နှုတ်ထောင်းတိုင်ဝမ်နဲ့နှုတ်ထောင်းလိုက်ရင်တို့အတွက်အများကြီးဟိုဖိုင်နေတဲ့ထိမယ်တို့နိုင်ငံကလည်းအသိခံရမယ်။နောက်တစ်ခုကကျွန်တော်တို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစိုးရနဲ့ရောဖြစ်ဖြစ်တခြားကောင်တွေအဲ့လိုဥင်းနဲ့ပတ်သက်တဲ့ဘောလုံးအဖွဲ့ချုပ်တွေကိုပြည်ပြန်နိုင်ရေးယူတယ်။ဒီကနေ့ကအင်ဒိုနီးရှားနဲ့ဘန်ခံထားရတယ်လေ။နောက်ဆော်ဒီအာရေဗျအဲ့လိုပဲဘန်ခံထားတယ်။တို့ကဖြစ်ကြမှာမဟုတ်ပါဘူး
။မြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲကတော့နှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးအဖြတ်ပွဲဖြစ်ပါတယ်။ဘောလုံးပွဲနဲ့ပတ်သက်လာရင်အတော်လေးအလွဲအမှားမခံတဲ့မြန်မာဘောလုံးပွဲကြည့်ပိဋကတ်အခြေအနေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကအခုလိုပြောပါတယ်
။ပြေးတက်ကအရင်ကောင်းတယ်။ဟိုတော့ပြေးတက်နေတယ်မတူတော့ဘူး။ကျွန်တော်တို့ဒီမှာ fan cheering group နဲ့လုပ်ထားတယ်။စင်ညာပေးစီစဉ်နေရောဟိုစီယုံးနဲ့စီစဉ်နေရောအများကြီးသူတို့လှုပ်ဆောင်နေကြတယ်။ဆိုတော့ပြေးတက်ကအရင်ရင်ကြီးပါလိမ့်။ပြေးတက်ကကျွန်တော်တို့အရင်ဟိုဘာမှပြဿနာတုံးကြမရှိဘူး။ကျွန်တော်တို့တင်းတန်းကျွန်တော်တို့ရှုံးလုံးရတော့ဘာမှမဖြစ်ဘူး။ဒီကနေ့ရှုံးလုံးကဘာမှမဖြစ်ဘူးဆိုတော့ဒီကကချင်းနေကောင်းပါလေမြန်မာပြည်တို့တကယ်နဲ့အားပေးက
ြစနေနေ့မှာကစားကြမယ်မြန်မာနဲ့မလေးရှားအသင်းတို့ပွဲမှာတော့မြန်မာအသင်းဘက်ကတရည်ကစားနိုင်ရင်တောင်မှစီမီးဖိုင်တဲ့အဆင့်တက်ရမှာဖြစ်ပေမဲ့လို့ဦးစိုးမိုးကျော်ကတော့ပေါ့ဆလို့မရဘဲစုစုစည်းစည်းကစားမှလူချင်းနဲ့ပန်းနိုင်ကိုရောက်မယ်လို့ပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းတိုမီတာ30 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာမှာနှားဆင်ရမှာကတော့
ဆက်လိုက်ပြလိုက်ရလိုက်ပြလိုက်ပြင်လာတော့2ရက်3ရက်ရှိမျိုးရှိဒီအပေါ်ပေါ်ရေစခန်းဘက်နဲ့ဟိုပေါင်ကုန်းဆင်းနေတယ်ဒီဘက်ကတော့ဆင်းပြ
ီရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်တိုက်ပွဲဖြစ်ပွားနေတဲ့နေရာကဒေသခံတွေပြောဆိုသင်ပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်ဒေါ်လာလတ်တန်စီစဉ်တင်ဆက်ထားပါရရှင်
ဒီနေ့မြန်မာတွေတင်ပြပေးမိ EDM အသုံးကတော့
Like Turkey's voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L I K E like ကတူရာ T U R K E Y S Turkey's ကကျစင်တွေ V O T I N G voting ကမဲပေးတာထောက်ခံတာ F O R 4ကအတွေ့E-A-R-L-Y Erdiga Sora C-H-R-I-S-T-M-A-S Christmas ga Christmas Puedo Suro Zagwaid Khunye Daya Dibe ga ro Jessinwe ga Christmas Sozo Jaba Zilu Sutao ni jare Mepe ni jare Santa Pyu ni jara ne Tu ni de Sura babe Jessin Dari go Thanksgiving Jezuro ni ne Christmas ma Akaun lai Paung sa jara Rose lo sa jara ဒီလေရှိလေတော့ကျစင်ဘေးကခရစ်စမတ်စောစောကြပါစီလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ဝိုက်ဒီဘေးကတော့ကိုဘဝဆုံရှုံရလေးအောင်ကိုတိုင်ကမြ мян ဖြစ်ပါစီလို့ဆူတောင်းတာနဲ့တူတယ်လို့အဒီဘေးရပါတယ်ဒီနေ့တော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်ကျမတို့မြန်မာမှာတော့ကိုကျမစိုးကိုဖန်တီတာကိုတည်တွင်ကိုတူးလာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
If you guys keep drinking and gambling it'll be like turkeys voting for early Christmas
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်George Groby de Umago, now to count Nasin Chichao.
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
Kobowa, Song Shunya Li Aung, Kodanga, Mimian Pipazi Lu, Sutana, Denido, Kobowa, Piesia, Piesijang, Udi Nide Chinigo, Goga, Lekan Nidalgo, Yinyon Pyojin, Belu Pyomle.
Like turkeys voting for early Christmas.
Lupyolu Yabari. အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဒီအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာအားကစားလုပ်တဲ့အခါယောဂအခန်းရှိသူတွေသတိပြုသင့်တဲ့အကြောင်းတွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာယောဂအခန်းရှိထားသူတွေအားကစားပြပြတထန်လုံးမိလို့တည်ဆုံတက်တာပါဝင်ကျန်းမာရေးထိခိုက်တာတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘလို့ယောဂရှိသူတွေကအားကစားပြပြတထန်မလုပ်သင့်တယ်လဲတည်ဆုံတဲ့အထိမဖြစ်ရအောင်ဘလို့တွက်ချက်ပြီးအားကစားလုပ်သင့်တယ်လဲပြီးတော့ဒီကျန်းမာရေးမထိခိုက်အောင်လဲဘာတွေသတိပြုလှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြောင်းတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင်
โอเคดร.มิ้งครับจำมาเยด้วยที่อากาศลุเตะสุดาก้าวเลยสุบิเมะตะชุลุยมาတော့ဆရာကြီးဒီจำมาเยပြဿနာတစ်ခုရှိထားပြီးသားဖြစ်တဲ့အတွက်อากาศအလွန်ချွန်သွားလုံးမိလို့ရှိရင်ဒီအသက်အနည်းဦးတော့ထိခိုက်နိုင်စိုးရိမ်ရနိုင်တဲ့အနေအထားတွေရှိတာကြောင့်ဘလူးလူတွေမှာဒီอากาศ ကိုတတိထားပြီးလုပ်တင်နေဆိုတာကိုဒီတစ်ပတ်မှာကျွန်တော်ဆွေးနွေးအောင်ဆရာကြီ
းပုံမှန်အဖြစ်တော့ဟိုကဘာကျမ်းမာရေးဖွဲ့က exercise is medicine ပေါ့နော်ဒီကုလုပ်ရှားခြင်းဟာဆေးဝါးတစ်ခုပါပဲလို့ပြောထားတယ်ပေါ့ဒါပေမဲ့လည်းတချို့သောအားကစားလုပ်ရင်းနဲ့မောဆိုတာတွေတော့တိတ်မကြသေးခင်ကဆိုရှင်ဒီ treadmill လို့ခေါ်တဲ့ဒီအချိန်မှာဆော့တဲ့လေ့ကျင့်ခန်းတစ်ခုကိုလုပ်ရင်းနဲ့ကျွန်တော်နာမည်ကျော်ခဏမလေးတယောက်လေးအသက်ဆုံးရှုံးသွားတာတွေ့ရတယ်အဲ့တော့ဟိုတော့လည်းအလိုလိုအားအစားလုပ်ရင်းနဲ့ပြီးဆုံးသွားတဲ့လူများတွေရှိတယ်ပေါ့နော်အဲ့တော့အချို့တော့ရှည်ရင်းစဲအနေထားပေါ့လူတယောက်ရဲ့ကိုယ်ခန္ဓာမှာသူကခံနိုင်ရင်ရှိတာပေါ့ဗျာဟိုမှာနှလုံးရောဂါရှိနေတဲ့လူတွေရှင်ဘာအောင်နေတဲ့လူတွေဒါမျိုးလူတွေကိုရှင်ဆော့မယ်အားအစားလုပ်မယ်ဆိုရင်ပြင်းထန်တဲ့လေ့ကျင့်ခန်းတွေမလုပ်ဖို့ပေါ့နော် vigorous exercise လို့ခေါ်တာပေါ့ဗျာအဲ့လိုအစ်စမချွေးထွက်လာအောင်လုပ်လေ့ကျင့်ခန်းမျိုးကတချို့တော့လူတွေမှာကျွန်တော်မလုပ်ရတာပေါ့တားမြစ်ဆာလာရှိပါတယ
်ဟုတ်ကဲ့ဆရာဒီဘလူမျိုးဒီဈာမကြီးပြဿနာရှိထားတဲ့လူတွေမှာဒီအကစားလောက်တာကိုသတိထားပြီးတော့လုပ်တယ်လားဆရာ
။ဥပမာပြောရရင်တော့ဒီလုံခဲ့တဲ့နှစ်ရက်ထဲကနေပြီးတော့နှလုံးမှာလူကျော်ပစ်ထားတဲ့လက္ခဏာရှိတယ်လို့ကျွန်တော်ကဘာအကစားမှလက်ရှိမလုပ်ခိုင်းဘူးပေါ့နော်။ဒီနေ့လေးရက်ဆောင်ပြီးတော့မှပြန်လုပ်ရမှာမရှိတဲ့ဒီလိုပဲသီချိုသွေးချိုသမားသီချိုကို140တက်နေပြီဆိုပါတော့သူတို့ကျွန်တော်အပြင်းထန်အကစားလုပ်ငန်းကိုလုပ်ခိုင်းလို့မရဘူး။ဒီလိုပဲသူ့ရဲ့သွေးချိုတရားအောက်မှာရောက်နေပြီဆိုရင်ပြင်းထန်တဲ့ဒီအကစားကြီးလုပ်လို့မရဘူး။သွေးလိုရောဂါသမားမှလည်းဒီလိုပဲအပေါ်သွေး180အတူတရားပေါ့နော်အဲ့လိုရှိနေတဲ့လူတွေကိုကျွန်တော်တင်းထန်တဲ့အခြေအနေလို့မရအောင်အဲ့တော့အခုခေတ်ကအားကစားကိုပြင်ပမှာလုပ်ကြတဲ့အခါအင်ဒိုးလို့ခေါ်တာပေါ့နော်ဒီ gym ဆိုတဲ့ကမ်းမာလေးတွေပေါ်လာတယ်ပေါ့အဲ့ဒီမှာဒီအားကစားအထောက်အကူပစ္စည်းတွေတဲ့အခြေအနေလုပ်ကြတာအဲ့ဒီမှာအဓိကအများဆုံးမရှိမဖြစ်ကတော့ treadmill လို့ခေါ်တဲ့ဆက်ဝိုင်းလိုလေပတ်နေတဲ့ဒီပိုက်ကြီးပုံကတက်ပြေးရတာပေါ့ဗျာပြေးတဲ့အခါကျတော့လူတွေကသူ့နှလုံးရောဂါသို့မဟုတ်မရှိဘူးအဲ့ဒီပြေးတာကသူကနှလုံးရဲ့ခုန်နှုန်းကိုသူမတိုင်းထားဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂရှိတဲ့သူတွေအနေနဲ့ပေါ့နော်အားကစားလုပ်တဲ့ခါမှာဒီအတိအကျဘယ်လိုတွက်ချက်ပြီးတော့ကာဝယ်နေတဲ့အနေထားတွေရှိတဲ့ဆရာကြီ
း။နာမောဆိုရယ်ဆိုတာလို့ပေါ့နော်ဒီပုံမှန်အားဖြင့် formula တစ်ခုရှိပါတယ်။အဲ့ဒါက220တွေကနေကိုယ့်ရဲ့အသက်ကိုနှုတ်လိုက်ပါတဲ့။ဟိုမှာကိုယ်ကျွန်တော်အသက်က50ဆိုပါလို့220က50တွေ့လို့ရှိရင်190ရမှာပေါ့နော်။အဲ့190 90ရခိုင်နှုန်းကျွန်တော်တို့ပြန်ဖွဲ့လိုက်မယ်။နှလုံးတရားနဲ့169ဆိုတာရတယ်။အဲ့ဒါအသက်50လူတယောက်ရဲ့အများဆုံးလူနဲ့အားကစားလေ့ကျင့်မှုကနှလုံးခုန်လုံး119တဲ့မပူပါနဲ့လို့သတိပေးထားတာပေါ့။အသက်20သမားဆိုအဲ့ဒီအနည်းတိုင်းကျွန်တော်က220ရာ20လောက်လိုက်200 290ရာခိုင်နှုန်းဆိုကွက်ကြည့်လိုက်မယ်ဆိုလို့ရှိရင်နှလုံးခုန်လုံး140ပေါ့။ဒီအသက်20ကလေးတယောက်ဟာသူအားကစားလေ့ကျင့်နေတဲ့နှလုံးခုန်လုံး140ဖြစ်နေပြီလို့ကျွန်တော်ကယူရမယ်ပေါ့နော်။အဲ့တော့ကျွန်တော်နှလုံးခုန်လုံးတိုင်းတဲ့ဆက်ကလေးတွေလက်ကောက်ပေါ်မှာတူးတာတွေးတူးတာအဲ့လိုလေးကျွန်တော်တို့တိုင်းရတယ်တချို့လဲလက်ပဏာကြီးလိုဟာမျိုးတွေပတ်ထားတဲ့နှလုံးခုန်လုံးဘယ်လောက်လဲလို့အဲ့တော့ဒါရီယာ warning sign တွေပေါ့နော်။အသက်ပေါ်မှာမူတည်ပြီးတော့ဒီနှလုံးခုန်လုံးများလာပြီဆိုလို့ရှိရင်ကျွန်တော်ခဏတော့နားရမယ်။တောက်လျှောက်လုပ်နေရင်တော့ကျွန်တော်ဒါအမောဆုံးနိုင်တယ
်။ဟုတ်ကဲ့ဆရာ။အဲ့ဒါအပြင်ပေါ့နော်။နောက်ထပ်ရောဒီယောဂရှိချာပြီးတဲ့သူတွေမှာအားကစားလုပ်တာနဲ့ပတ်သက်ပြီးတော့ဘာတွေကိုထပ်ပြီးသတိထားသင့်လ
ဲ။အားကစားမလုပ်ရမယ့်လူတွေကိုကျွန်တော်ကသတ်မှတ်ထားတာရှိတယ်။ဥပမာပန်းနာကျင်ချက်ပေါ့နော်။ပန်းနာကျင်ချက်ဖြည်းဖြည်းတိုက်လို့မရဘူး။တော်တော်များများပန်းနာကျင်ချက်ရတဲ့အချိန်မှာသူ့ကျွန်တော်အားကစားမလုပ်ခံရဘူး။နောက်ကဖျားနာနေတဲ့အချိန်မှာအားကစားမလုပ်ပါနဲ့။အနားယူပါ။နောက်တစ်ခုကကျန်စာယောဂာနဲ့ဆေးကုညာနဲ့လူတွေအားကစားကိုတတ်တိုင်ကြလို့ကျွန်တော်ကကတည်းက gym ဆော့တာကြီးကျွန်တော်တားလာပါပေါ့နော်။ဒူးလာတဲ့လူခါယူချိုးထားတဲ့လူဒီလူတွေကျွန်တော်ကပြေးရလေချင်တာနေဆက်လင်းပြေးလေချင်တာလို့လို့မရတော့ဘူးပေါ့နော်။တချို့ကြတော့လေကိုယ်ထားလိုက်လို့ရှိရင်မူးထက်တဲ့လူတွေပေါ့။မူးထက်တဲ့လူကိုကျွန်တော်အားကစားလို့ရင်ရန်ခဲသွားမှာဆိုရတာပေါ့နော်။အထူးသဖြင့်ဒါမို့လူတွေကို gym ဆော့တာကြီးမဆော့ပါနဲ့။ဒါဆိုဒီပြေးနေတဲ့ကမ္ဘာပေါ်မှာတက်ပြီးတော့ပြေးရတယ်ဆိုတာเซเว่นကိုတနာယူ7မိုင်တော့စီးနေတယ်အပေါ်ကနေဒီလိုမျိုးမတော်ဆက်သူကရိုင်လေလို့ပြုတ်ကျသွားခဲ့ရှိတော့သူ့အတွက်တော့အယူကျတာတွေထိခိုက်တန်ရရှိခဲ့တယ်အမေရိကန်မှာတစ်နှစ်အတွင်းမှာအဲ့လိုမျိုးဂျင်ဆော့လို့ညာတက်ပြီးလို့ထိခိုက်တန်ရတဲ့လူပေါင်း4,000-6,000ရှိတယ်လို့ကျွန်တော်မှတ်သားဘူးတဲ့အဲအဲ့ဒီထဲက30လောက်ကတည်သွားခဲ့ဘူးတယ်လို့ပြောရဲကနာမည်ကြီးရဆိုတော့လက်ဝေးပေါင်းစင်ထိုးတဲ့မက်ကယ်ဆိုင်ရဲ့သမီးလေးကအဲ့လိုပဲ treadmill ပေါ်မှာတက်ပြီးတော့ဆော့ရင်းနဲ့သူကြပြီးတော့ပြီးသွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုဂျင်းနေအများကြီးပေါ်လာတယ်ဂျင်းနေနေရာမှာအဆောင်လျှောက်လေးထားပေးရမှာပေါ့နော်အဲ့လိုမျိုးလူတို့စတက်တဲ့ခါမှာကျွန်တော်လက်ကင်ကိုကင်မှာပြန်ဆင်းရတဲ့လက်ကင်ကိုကင်မှာဂျင်းဆော့နေတဲ့ဒီ treadmill ပေါ်ပြီးနေဆိုတယ်လီဖုန်းမပြောပါနဲ့ TV မကြည့်ပါနဲ့ပြီးတော့ဒီလိုမိုးလုံးလေးလုံးခန်းထဲမှာ treadmill ပြီးတဲ့လေ့ကျင့်ခန်းဟာတဲ့အပြင်ကရေမတိုးဘူးလေပို့ပြီးမိုးတက်တယ်လို့ကျွန်တော်ပြောတယ်အဲ့ကြောင့်ဒီလိုဂျင်းလဲဆိုလို့ရှိရင်ကပြင်မှာဆော့တဲ့လောက်တော့နည်းနည်းလျှော့ပြီးဆော့ပါလို့အများအားပြောရတာပေါ့ခုနပြောသလိုပေါ့အယိုးငိုလေးကပွာနေလူတွေတက်ပြီးတော့ဆော့နေမယ်ဆိုလို့ရှိရင်သတော်သက်လဲသွားရင်ယိုးယိုးပါပေါ့
ဟုတ်ကဲ့ဆရာဒီကျန်းမာရေးပြဿနာရှိချတဲ့သူတွေအနေနဲ့ဒီလေ့ကျင့်ခန်းပြင်းပြင်းထန်ထန်မလုပ်သင့်တဲ့အတွက် ဘလူမျိုးလက်ချင်ကံမျိုးကိုလုပ်တင်လဲဆရာကြီ
းတာမန်လက်ချင်ကံလေးတို့လုပ်လို့ရပါတယ်ဒီတော့ဂျင်မှာဆော့တဲ့လက်ချင်ကံမဟုတ်ဘဲနဲ့ကိုယ်လက်လှုပ်ရှားရုံပေါ့ aerobic leg exercise ကြီးတွေပေါ့နော်ဒါကစပရင်ဆွဲတဲ့လက်ချင်ကံမျိုးတွေပက်လက်အိပ်ပြီးတော့ခြေချောင်းလှုပ်ရှားရတဲ့လက်ချင်ကံမျိုးတွေနောက်ကကဝင်းရအောင်ပေါ့ပြီးတော့တောင်နဲ့လှုပ်ရှားရတာကိုယ်လက်ကိုဟိုဘက်ခါကိုလိမ့်တစ်ဖက်တစ်ဖက်လိမ့်ဒါမှမဟုတ်ဒါမျိုးကခါလာတဲ့လူတွေကိုဖြည်းဖြည်းချင်းလုပ်ရတာမျိုးရှိကြပေါ့နော်အဲဒါကြောင့်ဒီလိုမျိုးကိုစိတ်ပါတန်ရတစ်ခုရှိပြီးလို့ရှင်တော့အားကြမ်းလုပ်ပြန်ဆရာဝန်အရင်တိုင်မယ်မို့လို့လာပေါ့ပြန်ဝလိုအပ်တဲ့စီပြီးတော့ဆိုတော့ဒီကောက်ဖြစ်နေတဲ့လူနာကိုအသေးအတန်တော့လမ်းလျှောက်ခိုင်းရင်တော့သူ့ပဲပို့ဆိုးသွားနိုင်တယ်။သူ့ဒီရောက်မှသူ့ဒီမှာသူတို့ပြောတဲ့လူကြီးကောင်းတွေဖြစ်နေတဲ့လူတွေအသေးအတန်လမ်းလျှောက်ခိုင်းပြီးတယ်လို့ဆိုရင်လို့မရဘူး။ဒါမျိုးလူနာကျတော့တွေးလေခူတဲ့ဟာမျိုးတွေရေးကူးတဲ့ဟာမျိုးတွေပက်လက်လေးထုတ်ရတဲ့လေ့ကျင့်ခန်းလေးတွေလေးသေးသေးလေးတို့ကျွန်တော်မှားတာလေးတွေအကောင်းဆုံးကတော့ယောဂလေ့ကျင့်ခန်းပေါ့ဗျာ။ထူးခွေးမယ်ခဏလေးအသက်ရှူလေ့ကျင့်ခန်းလုပ်မယ်။နောက်က aerobic လေ့ကျင့်ခန်းလေးတွေကွန်းပြင်မှာလုပ်တယ်ဒါကျွန်တော်တို့အန္တရာယ်ကင်းဆုံးပေါ့နော်။အဲ့ဒါတော့မှကိုယ့်ရဲ့လိုအပ်တဲ့နှလုံးခေါင်းနဲ့ကြော့အောင်လို့ကျွန်တော်မဆော့ပါနဲ့။ဒါကြောင့်လေ့ကျင့်ခန်းလုပ်တော့မယ်ဆိုရင်ဆရာဝန်အတိုင်းပဲမှာအထူးသဖြင့်ကျင်မှာဆော့မယ်ဆိုရင်ငါအရင်တော့ကျင်ဘက်အောင်ဘူးသလားပေါ့နော်နှလုံးယောဂါရှိဘူးသလားဆရာဝန်ကိုယ်နှလုံးယောဂါကိုပြောထားရင်တက်နိုင်ဆုံးကျင်မှာဆော့မဆော့ပါနဲ့
။ဟုတ်ကဲ့ဒီပုံမှန်လမ်းလျှောက်တာရောဆရာကြီး
။ပုံမှန်လမ်းလျှောက်တာရဲ့လူတိုင်းလျှောက်နေပါလေ။အဲ့ဒါကမှကိုယ်နှလုံးသွေးကြောပိတ်ထားတဲ့လူမျိုးဆိုရင်တော့လမ်းလျှောက်တဲ့လေ့ကျင့်ခန်းတော့မှတဖြည်းဖြည်းတဖြည်းဖြည်းတိုးသွားတယ်။ပထမနေ့မှာ10မိနစ်ရှောင်မယ်နောက်နေ့မှာ15မိနစ်ရှောင်မယ်ပြီးတော့ခရီးဝေးကိုလည်းခပ်ခပ်ပြီးပြင်းပြင်းတူရနောက်တစ်ခုကသွေးပူလေးကျန်ကန်းပေါ့ပထမ5မိနစ်10မိနစ်ကျမှာပေါ့သွေးပူလေးကျန်ကန်းလည်းလုပ်ပါပြီးတော့မှလည်းဒီတစ်ဆင့်တစ်ဆင့်တက်သွားမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အပတ်စဉ်ကျန်းမာရေးကန္တာကိုနားဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်းသတင်းလွှာအလှက်ပါထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေထိုးစစ်ဆင်တိုက်ခတ်လို့ဒေသခံထောင်ချီနေရက်ကနေစွန့်ခွာနေကြရပါတယ်တရုတ်နိုင်ငံပီကင်းအစိုးရအမိန့်ကြောင့်တရုတ်နယ်စပ်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဆက်ဆံရေးယုံတစ်ခုပိတ်လိုက်ရပါတယ
်ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားလက်နက်ကင်တပ်၄ခုပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာရှိတဲ့အစိုးရတပ်မတော်တပ်စခန်းတွေနဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးထိုးစစ်ဆင်နေတဲ့ကာလအတွင်းပြည်သူတွေအနေနဲ့ခရီးသွားလာခြင်းမပြုဖို့ထုတ်ပြန်လိုက်ပါတယ်တိုက်ပွဲကိုနိုဝင်ဘာလ20ရက်နေ့ကစတင်ပြီးလူထုတွေအနေနဲ့ခရီးမသွားသေးဘူးကိုတော့နိုဝင်ဘာလ21ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကနေထုတ်ပြန်လိုက်တာပါကချင်လူလတ်ရေးတပ်မတော် KIA ကိုကန့်လနက်ကင်တပ်အမိယ MNDAA တအောင်းပလောင်တပ်အမိယ TNLA နဲ့ရခိုင်တပ်မတော် AA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာမူဆယ်မြို့နယ်ကိုခိုင်မြို့နယ်ပန်ဆိုင်မုံကိုစတဲ့ဒေသအတွင်းမှာရှိတဲ့တပ်မတော်အခြေချတပ်စခန်းတွေရဲစခန်းတွေအပြင်မူဆယ်105မိုင်ကုံသွေးရဲစုံကိုလည်းတိုက်ခိုက်ပါတယ်ဒါအပြင်လာရှိုးမူဆယ်ပြည်ထောင်စုလမ်းမပေါ်ရှိတိမ်နီမြို့နတ်မတူတံတားနတ်ဘော်တံတားနဲ့စွန်လုံတံတားတွေကိုလည်းဘုံခွဲတိုက်ခိုက်ပါတယ်လူထုကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကိုမြန်မာအစိုးရတပ်မတော်အနေနဲ့ခြေမုံတိုက်ခိုက်သွားမယ်လို့ဆိုပါတယ်
ခိုင်ပြည်နယ်ကထွက်တဲ့တဘာဝတရံစာရတွေကိုရခိုင်မျိုးသားတွေခွဲဝေခံစားခွင့်ရဖို့နဲ့မြေယာခွဲဝေပိုင်ဆိုင်ခွင့်ရရှိရေးအတွက်လူထုတရာကျော်ကခရီးရှည်လမ်းလျှောက်ပြီးတောင်းဆိုလိုက်ပါတယ်နိုဝင်ဘာလ21ရက်နေ့ကဒီအစီအစဉ်ကိုစတင်လိုက်တာပါခုနှစ်ရက်ခန့်ကြာမြင့်တဲ့ခရီးရှည်ကြီးတဲ့ဆန္ဒဖော်ထုတ်ပွဲကိုစစ်တွေမြေဝင်ကဘာလမ်းကနေရန်ကွယ်စစ်တွေကားလမ်းအတိုင်းမိုင်ပေါင်း300ကျော်ကွာဝေးတဲ့ကြောက်ဖြူမြို့ထိခြေထက်ကြမှာဖြစ်ပါတယ်
ချင်းအရဖက်လူမှုအဖွဲ့အစည်းများကွန်ရက်ချင်း Civil Society Network CCSN ကကိုယ်စားလှယ်18ဦးတို့ဟာအိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဒေသချင်းမျိုးနွယ်စုများနေထိုင်တဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါတယ်နိုဝင်ဘာလ15ရက်နေ့ကနေ18ရက်နေ့အထိတွားရောက်လေ့လာခဲ့ကြပါတယ်ဒီခရီးစဉ်မှာမီဇိုရမ်ပြည်နယ်နဲ့အုပ်ချုပ်ရေးစနစ်ပညာရေးလူမှုရေးမြို့ပြ
ကျဲလက်ဒေတာစီမအုပ်ချုပ်ပုံစနစ်နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလေ့လာသုတေသနပြုခဲ့ကြတယ်လို့ချင်းကိုစရဲတွေကပြောပါတယ်
တရုတ်ဆိုရအမင်းကြောင့်တရုတ်နိုင်ငံယူနန်ပြည်နယ်တိုက်ခုံးကိုပိုင်အုပ်ချုပ်ခွင့်ရဒေတာမန်ဟိုင်းကျေးရွာမှာရှိတဲ့ကချင်လူလိုက်ရေးတပ်တို့ KIA ဆက်ဆံရေးယုံပိတ်ထားလိုက်ရပါတယ်နိုဝင်ဘာလ19ရက်နေ့မှာနှစ်နာရီအတွင်း KIA ဆက်ဆံရေးယုံပိတ်ထားဖို့တရုတ်ဆိုရကညွှန်ကြားလို့ပိတ်လိုက်ရတာဖြစ်တယ်လို့ KIA အရာရှိကပြောပါတယ်အချိန်မပြည့်ခင်တရုတ်ရဲတွေကရုတ်တရက်ရောက်ရှိလာလို့လူလွတ်ဒိန်းဆောင်ခဲ့ရတယ်လို့ KIA ရဲ့မုံကိုဒေတာတပ်မဟာ6အရာရှိကပြောပါတယ်
မွန်ပါတီတွေပေါင်းစည်းဖို့ကိစ္စနဲ့ပတ်သက်ပြီးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပါတီတွေအကြားဘုံသဘောတူညီမှုနဲ့ဆောင်ရွက်သွားမယ်လို့နိုဝင်ဘာလ19ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်ပါတီပေါင်းစည်းရေးဟာတပါတီတည်းရဲ့သဘောတူညီချက်နဲ့လုပ်လို့မရကြောင်းအားလုံးသဘောတူညီမှုနဲ့တဆင့်ချင်းလှုပ်ဆောင်သွားမယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဒူဥက္ကဋ္ဌနဲ့နိုင်ချမ်းတွက်ကပြောပါတယ်မွန်လူမျိုးတွေကိုကိုစားပြုတဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးပါတီသုံးခုကနေမွန်လူမျိုးများကိုကိုစားပြုတဲ့မွန်ပါတီတစ်ခုတည်းသာရှိရမယ်ဆိုပြီးနှစ်ပါတီပေါင်းစည်းရေးညီနိုင်ရေးအဖွဲ့နဲ့2015ရွေးကောက်ပွဲမတိုင်ခင်ကတည်းကကြိုးပမ်းလာခဲ့ကြပေမဲ့ပေါင်းစည်းရေးကိုယနေ့အထိအကောင်အထည်မဖော်နိုင်သေးဘဲဖြစ်နေပါတယ်
။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်အတွင်း KNU ထင်းချုံနယ်မြေမှာဖြစ်တဲ့ဝင်းရော်ဒေတာခိုခေါင်ကြီးရွာမူလာတန်းကျောင်းမှာတိုင်းမူလာမှာအကြောင်းပြုပြီးလုံခြုံရေးယူနေတဲ့အစိုးရတပ်မတော်ခြေလင်တပ်ရင်အမတ်ခရယတုံးတစ်တပ်သားတွေကစာတင်ကျောင်းမှာလွင့်ထူထားတဲ့ကရင်အလံနဲ့စာတင်ကျောင်းဆိုင်ပုတ်တွေဖြုတ်ချမှုတွေပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကအလံတွေကိုဖြုတ်ချတာဖြစ်ပြီးအခုလိုဖြုတ်ယူတာဟာလည်းမိတူတူတယောက်ကိုများအကြောင်းကြားတာမရှိတဲ့အပြင်အစိုးရတပ်မတော်တွာလာလှုပ်ရှားမှုတွေလည်းပုံမများပြားလာနေတယ်လို့ဒေတာခန်တွေကပြောပါတယ်။ကရင်မြို့တန်းစီယုံ KNU အနေနဲ့အပြစ်ခတ်ရက်စေးရေးစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်မှာကရင်နဲ့နဲ့ကိုင်တဲ့အစိုးရတို့တွဲဖက်တင်ကြားမှုပြုလုပ်နေတဲ့စာတင်ကြောင်းတိုင်းဟာနှစ်ဖက်အလံတော်တွေကိုပူးတွဲလင့်ထူထားလေးရှိပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒုတိယကြိမ်မုံပြည်နယ်လွတ်တော်ဆက်တင်ခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကနေနိုဝင်ဘာလပထမအပတ်ထိ6လသက်တမ်းအတွင်းမှာပြည်သူလူထုကနေတိုင်ကြားလာတဲ့တိုင်စာပေါင်း900ကျော်ရှိပါတယ်လူထုတွေကဘာလို့အဓိကတောင်းဆိုနေကြပါသလဲမုံပြည်နယ်အစိုးရအနေနဲ့ဘာတွေဖြည့်ရှင်းမှုပေးခဲ့ပြီးပြီလဲဆိုတာကိုမင်းစနိုင်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားပါတယ်
တိုင်ကြားစာတွေကိုဖြည့်ရှင်းဆောင်ရွက်တဲ့နေရာမှာပြည်내အဆင့်တက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ပူးပေါင်းဆောင်ရွက်ပေးမှုအားနည်းနေတာကြောင့်အချိန်ကျန်ကြာမှုရှိနေတယ်လို့မွန်လွတ်တော်ကိုယ်စားလှယ်တွေကဝေဖန်ပါတယ်မွန်ပြည်နယ်လွတ်တော်ရုပ်ဥက္ကဋ္ဌတော်တင်ဤကလွတ်တော်မှာအုတ်ချွေးရအာဏာမရှိလို့အုတ်ချွေးအဖွဲ့ကနေပဲစီစဉ်ဆောင်ရွက်ပေးရမယ်လို့ပြောပါတယ
်
တိုင်ကြားစာတွေမှာလေယာဉ်မြေအရှုပ်ရှင်းပြဿနာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေပုဂ္ဂိုလ်ရေးဆိုင်ရာပြဿနာတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအများစုပါဝင်နေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကဆက်ပြောပါတယ်တိုင်ကြားစာအတနာခံစာလေ့လာစစ်ဆေးရေးကော်မတီဥက္ကဋ္ဌဦးအောင်ကျော်သူကတိုင်ကြားစာတွေကိုတလအတွင်းဖြည့်ရှင်းပေးတယ်လို့ပြောပါတယ်။ကျွန်တ
ော်တို့ကဥပမာပုံမှန်တလဒါပေမဲ့ရေးကြီး issue တွေမှာကျွန်တော်တို့ကအစုံသားစစ်ဆေးပြီးတွေးကြည့်ချက်အားလုံးကိုတိတိကျကျမှန်မှန်ငယ်ငယ်နဲ့ကော်မတီတို့၁၄ရက်အတွင်းအကြောင်းပြန်ကြားပေးပါရစေ။မှတ်ချက်နဲ့ကျွန်တော်လက်မှတ်ထိုးတယ်။သူမြင့်ကလွတ်တော်ရုံညံ့တိုင်းကိုရေလွတ်တော်ဥရလက်မှတ်နဲ့မှာအစိုးရရုံသွားပါတယ်။
ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရပထမအကြိမ်မွန်ပြည်နယ်လွတ်တော်တပ်တန်း9နှစ်အတွင်းမှာလူထုတိုင်ကြားလာတဲ့တိုင်ကြားစာစုစုပေါင်း1600စောင်ရှိခဲ့ပါတယ်။လွတ်တော်အနေနဲ့အစိုးရနဲ့ညှိနှိုင်းတိုင်ပင်ပြီးတိုင်ကြားစာစုစုပေါင်း390လောက်ကိုဖြည့်ရှင်းပေးနိုင်ခဲ့တယ်လို့ပထမအကြိမ်မွန်ပြည်နယ်လွတ်တော်မှတ်တမ်းဖော်ပြထားချက်အရသိရပါတယ်။မွန်လွတ်တော်ရေးရာကော်မတီမှ
ကိုယ်စားလှယ်စစ်ဆေးရေးကော်မတီ၊တိုင်းရင်းသားလူမျိုးများရေးကော်မတီ၊ဥပဒေအကြံပြုစစ်ဆေးရေးကော်မတီ၊ပဏာရေးစီမံကိန်းနဲ့စီးပွားရေးကော်မတီ၊တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီ၊တိုင်ကြားစာအတနာခံစာများလေ့လာသုံးသပ်စစ်ဆေးရေးကော်မတီဆိုပြီးကော်မတီ6ရက်ဖွဲ့စည်းထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လူလိုက်ရေးတပ်မတော် KIA တိုင်းမျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန့်တပ်မတော်မြေရ MNDA နဲ့ရခိုင်တပ်မတော် AA တို့စုပေါင်းဖွဲ့စည်းထားတဲ့မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတပ်ဖွဲ့ဝင်တွေဟာအစိုးရတပ်မတော်ကိုစတင်တိုက်ခိုက်တဲ့အကြောင်းကြေညာလိုက်ပါတယ်လူထုတွေအနေနဲ့လည်းခရီးမသွားဖို့တားမြစ်ထားပါတယ်ဒီအခြေအနေမှာလူထုတွေဘယ်လိုခံစားနေရလဲဆိုတာကိုအမီကနေစူးစီးထားပြီးတော့ Nam Hom ကနေတင်ဆက်ထားပါတယ
်မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့မြန်မာတပ်မတော်တို့အကြားနှဝင်ဘာလ20ရက်နေ့ကစပြီးဒီနှစ်အထိတိုက်ပွဲတွေအကြောင်းဒေသခံထောင်ချီပြီးတရုတ်ဖက်ချန်းကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်စစ်ပေးရှောင်သူကိုထွန်းသိမ်းကတော့
ပြစ်ကြခါကြတော့ပြေးကြလဲလူတွေတော့စဉ်ပြေးကြပြစ်တာတော့7မိနစ်လောက်ပြစ်လိုက်ရက်သွားလိုက်ဘောက်လျှောက်တစ်စက်ကြီးပြစ်တာပါမဟုတ်ရက်လိုက်ပြစ်လိုက်ရက်လိုက်ပြစ်လိုက်ပြစ်နာတော့2ရက်3ရက်ရှိတယ်မျိုးရှိဒီအပေါ်ပေါ်ရေစခန်းတယ်ရေစခန်းပန်းနဲ့ကိုပေါင်ကုန်းဆင်းတယ်ဒီဘက်ကတော့စဉ်ပြေးပါတယ်ဒီဘက်ကတရုတ်ဘက်ကကူညီပေးတာတော့တရုတ်ဘက်ကစခန်းဖွင့်ပေးတယ်
ပန်းဆိုင်ဖက်ကနေတရုတ်ဖက်ချန်းဝမ်တိန်မြို့ကိုထွက်ပြေးသိမ်းရှောင်လာသူ3000ကျော်ရှိပြီးယာယီသည်တွေနဲ့နေထိုင်နေရတယ်လို့တအန်းပလောင်အမျိုးသမီးဤလွိုက်ကပြောပါတယ
်တမတ်တွေအသားမျိုးကျရတယ်ကြောက်တာတော့ခင်မကောင်းလို့ဒီမှာမိသားစုတော့မဟုတ်ဘူးလေအမျိုးနဲ့တငယ်ချင်းနဲ့ဒီမှာရွာမှာယောက်ျားတွေပဲရှိသေးတယ်မိမတွေဖွားတယ်ဒီမှာကြောင်မလို့မချရဘူးအလို့ကိုပြီးတယ်
တရားငားမိုင်ကုံွယ်ရေးဆုံမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံထောင်ကနန်းကစစ်ပေးရှောင်နေရပါတယ်။ရှမ်းပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ကျော်သိန်းပြောပြတာကတော
့ဒီတရားခံချက်ပေါ့နော်။ပါးကျသွားပေါ့နော်။ကျွန်တော်တို့ပြည်သူတွေအတွက်ကိုယ်အိမ်မှာငြင်းငြင်းနေအောင်ကွာ။ဘာလို့လဲဆိုတော့ဒီကိုယ်အိမ်မှာကိုယ်မထောက်တော့ဘူးဆိုရင်မလိုလားတဲ့ပြဿနာတွေရှိလာမှာဆိုလို့ဒီကတော့တိုက်ပွဲမဖြစ်တော့ကောင်းဆုံးပေါ့ဗျာနော်။ဆက်ဆိုင်တဲ့လူတွေအကုန်လုံးကညီနိုင်တိုင်နဲ့ဆွေးနွေးပြီးတော့တိုက်ပွဲမဖြစ်အောင်တော့ပြည်သူတွေဒုက္ခကြုံနိုင်အောင်တော့ဝိုင်းလုပ်ပေးဖို့တော့ကျွန်တော်တို့တိုက်တွန်းချင်တယ်ပေါ့ဗျာနော
်။တရားခံပြည်သူတွေအနေနဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပေါ်လာတဲ့တရင်တွေအပေါ်ချင့်ချိန်စဉ်စားယုံကြည်ကြဖို့စိုးရိမ်ထိတ်လန့်မှုတွေမလွန်ကဲကြဖို့နဲ့နေအိမ်တွေကိုစွန့်ခွာတိမ်းရှောင်ခြင်းမပြုကြဖို့နိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့ပြန်ကြားစာတစောင်ကိုမူစေခရိုင်ထွဋ်ထွေအုပ်ချုပ်ရေးမှူးဌာနရုံးကနေထုတ်ပြန်ခဲ့ပါတယ်
ခုဆက်ပြီးတဲ့ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်နယ်ကမွန်နိုင်ငံရေးပါတီတွေပေါင်းစည်းဖို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကအကူအညီပံ့ပိုးသွားမယ်လို့ပြောပါတယ်။တရုတ်နိုင်ငံပြည်ကင်းအစိုးရအမိန့်ကြောင့်တရုတ်နယ်ဆက်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဆက်ဆံရေးရုံးတစ်ခုပြီးခဲ့တဲ့အပတ်ကပိတ်လိုက်ရပါတယ်။
သောရရှင်တွေအခုနားဆင်နေကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့မှာအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ဒီမှာအခုတလွန်ကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ်မှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘယ်လိုကင်လွယ်ကြရင်ကောင်းမလဲဘယ်ပုံပဲနည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူမှုအကြာပညာပေးလုပ်ငန်းတွေတွင်တွင်ကျကျဘယ်လိုလုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-555လေးကိုဖြစ်စေတူတင်ကြောင်းကြားထားနိုင်ကြပါရှင
်စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်နဲ့ BNN နှစ်နိုင်ငံရဲ့နှစ်ပေါင်း20ဆက်ဆံရေးကြာလာခဲ့ပြီးတဲ့နောက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေဟာလည်းတဖြည်းဖြည်းပိုးပြီးအားကောင်းခိုင်မာလာပါတယ်။ပညာရေး၊သိပ္ပံနဲ့နည်းပညာ၊ဥရုယာသီပြောင်းလဲခြင်းဆိုင်ရာကိစ္စ၊ဇီဝမျိုးစိတ်တွေအကန့်အသတ်မရှိရှင်သန်နေထိုင်နိုင်ရေးလူမှုကျန်းမာရေးနဲ့လုံခြုံရေးစတဲ့ကိစ္စအကြောင်းပေါင်းစုံမှာနှစ်နိုင်ငံအပြန့်အလှန်ပူးပေါင်းဆောင်ရွက်မှုတွေဟာအရင်ကထက်ပိုးပြီးတော့အားကောင်းခိုင်မာလာပါတယ်။ ဒီနှစ်အစောပိုင်းမေလတုန်းကသမ္မတဘရက်ကိုဘားမားရဲ့ဗီယက်နမ်ခီးစဉ်အတွင်းနှစ်ပေါင်းများစွာရှိခဲ့တဲ့လက်နက်ရောင်းဝယ်မှုပိတ်ပင်တာမြင့်ချက်ကိုရုပ်သိမ်းကြောင်းလည်းကြေညာခဲ့တာပါဒီလိုဆောင်ရွက်ခြင်းအပြင်သမ္မတအိုဘားမားကစစ်အေးတိုက်ပွဲရဲ့အကျဉ်းချက်တွေကိုဖယ်ရှားပေးခဲ့သလိုဗီယက်နမ်နိုင်ငံအနေနဲ့သူ့နိုင်ငံရဲ့ကာကွယ်ရေးမှာလိုအပ်နေတဲ့ပစ္စည်းပစ္စယတွေရနိုင်တဲ့အခွင့်အလမ်းလမ်းပွင့်သွားစေခဲ့ပါတယ်အဲ့ဒီအပြောင်းလဲဟာအမေရိကန်ပြည်ထောင်စုအနေနဲ့ဗီယက်နမ်ရဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေမှာခိုင်မာစွာပူးပေါင်းဆောင်ရွက်မှုနဲ့ဒေသတွင်းရေရှည်ဆက်ဆံရေးတွေမှာဗီယက်နမ်နဲ့ဆက်ဆံရေးအပြည့်အဝကောင်းမွန်အောင်ကြိုးပမ်းဆောင်ရွက်မှုတွေအပေါ်တန်ိဋ္ဌန်ခိုင်မာမှုကိုထင်ရှားစေပါတယ်2016ခုနှစ်မေလအတွင်းဗီယက်နမ်ကိုသမ္မတအိုဘားမားသွားရောက်ခဲ့တာ2015ခုနှစ်ဇူလိုင်လအတွင်းမှာဗီယက်နမ်ကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချုပ်ငွေရင်ဖူချောင်းကိုအမေရိကန်ကိုလာရောက်ဖို့ဖိတ်ကြားတာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်ကွန်မြူနစ်ပါတီဗဟိုကော်မတီအမှုဆောင်အရာရှိချုပ်ဒင်းထူဝမ်မြို့တော်ဝါရှင်တန် DC ကိုလာရောက်ခဲ့တာတွေဟာနှစ်နိုင်ငံအစိုးရတို့ကြားဆက်ဆံမှုတွေကိုပိုးပြီးတော့နှက်ရှိုင်းလာစေတာလည်းဖြစ်ပါတယ်ဝင်ကြီးကယ်ရီနဲ့မစ္စတာဟွမ်းတို့ဟာနှစ်နိုင်ငံကြားကြီးမားကျယ်ပြန့်တဲ့ဆက်ဆံရေးကုန်သက်ရေးတိုးမြင့်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစေရေးနောက်ပြီးဒေသရင်းလုံခြုံရေးနဲ့တည်ငြိမ်ရေးတို့မှာပိုးပြီးအားကောင်းခိုင်မာလာရေးတို့အတွေ့နက်နက်ရှိုင်ရှိုင်ပူးပေါင်းဆောင်ရွက်သွားမယ်တနိဋ္ဌန်ခိုင်မာကြောင်းကိုလည်းထပ်လောင်းပြောကြားခဲ့ကြပါတယ်ဒါရမကတောင်တရုတ်ပင်လယ်ပြင်တွင်ကအငင်းပွားမှုတွေကိုငြိမ်းချမ်းစွာစီမံကွက်ခဲ့ဖို့နဲ့အပြေရှားဖို့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေနဲ့ကပ်ဘေးအန္တရာယ်ကယ်ဆယ်ရေးဆောင်ရွက်ချက်နဲ့လူခွင့်ရေးဆိုင်ရာကိစ္စတွေဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေတိုးတက်လာစေရေးရာသီဥတုပြောင်းလဲမှုကိုလျော့ပါအောင်ထိမ့်သိမ်းဆောက်ရှောက်မှုနဲ့အထူးသဖြင့်မဲခေါမြေဝံပြုပြင်ထိမ့်သိမ်းခြင်းဆိုင်ရာကိစ္စတွေမှာပူးပေါင်းဆောင်ရွက်ခြင်းစတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဟာပစိဖိတ်တလွှာပူးပေါင်းဆောင်ရွက်ရေးကိုအတည်ဖြစ်စေမဲ့နှစ်နိုင်ငံကြားမှာထားရှိတဲ့တန်ိဋ္ဌန်ခိုင်မာမှုဒေသရင်းအနာဂတ်ရဲ့ဖြစ်နိုင်ခြေရှိတဲ့လွတ်လပ်စွာကုန်စည်ကူးသန်းခွင့်သဘောတူညီချက်တွေပေါ်မှာလည်းအလေးထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကျွန်တော်တို့နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်ကိုငြိမ်းချမ်းစွာအသုံးပြုရေးနဲ့အဲ့ဒီနေရာမှာတရားဥပဒေကိုလေးစားလိုက်နာဖို့ဆိုတဲ့ကိစ္စတွေအပေါ်ဝိုင်းဝန်းဆောင်ရွက်ကြဖို့ကတိပြုခဲ့ကြပါတယ်လို့ပြောပါတယ်။ BNN ပြည်သူတွေဟာထူးခြားလှတဲ့စီးပွားရေးဆိုင်ရာအပြောင်းအလဲကြီးကိုကိုယ်တိုင်ကြုံတွေ့ခဲ့ကြပြီပါပြီ။သူတို့ဟာအော်အော်ဖွယ်ရာစီးပွားရေးကြိုးပမ်းအားထုတ်မှုရလဒ်ကိုလည်းခံစားခဲ့ကြရပြီပါပြီ။အရင်ရှင်စီးပွားရေးစနစ်ရဲ့အသီးပွင့်တွေပါ။ဒါဟာဗီယက်နမ်ဟာဒေသရင်းမှာအမြန်ဆုံးစီးပွားဖွံ့ဖြိုးလာတဲ့နိုင်ငံတွေကတနိုင်ငံဖြစ်လာတာပါ။ကျွန်တော်တို့ဟာအကျိုးကျေးဇူးများမဲ့ပူးပေါင်းဆောင်ရွက်ရေးတွေအတွက်ရှေ့ဆက်ဆောင်ရွက်သွားကြမှာပါလို့ဝန်ကြီးဂျွန်ကယ်ရီကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖော်ကိုတင်ပြလို့ပြီပါပြီ။
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကကြေညာပေးမှာဖြစ်ပါတယ်ရှင
်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လိုက်ဘာလုပ်မယ်ဆိုတာကိုကြိုတင်ခန့်မှန်းလို့မရတဲ့သမရမျိုးAmerican နိုင်ငံမှာလိုအပ်တယ်လို့အရေးကောက်ခံသမ္မတ Donald Trump ကထပ်တလဲလဲပြောကြားခဲ့တာဖြစ်ပြီးအခုသူပြောတဲ့အတိုင်းဖြစ်လာနေပါပြီ။သမ္မတတာဝန်ထမ်းဆောင်မှုသတင်းရှစ်ပတ်ပဲလိုတော့ပေမဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒဟာဘလို့မျိုးဆိုတာကိုခုထိနိုင်ငံခြားမူဝါဒရေးရာကျဉ်းကျဉ်းသူအများအပြားကမခန့်မှန်းနိုင်ဘူးလို့ပြောနေပါတယ်။တစ်ချိန်တည်းမှာပဲသမ္မတ Mr. Trump ကသူ့အစိုးရဘက်မှတာဝန်ယူမဲ့သူတွေကိုရွေးချယ်နေပြီဖြစ်ပြီးနောက်ဆုံးကုန်သွယ်ရေးဝန်ကြီးရာထူးအတွက်သူယာထားတယ်လို့သတင်းထွက်နေသူကတော့ billionaire တထည်ကြီး Wilbur Ross ဖြစ်ပါတယ်။အမေရိကန်ရေကောက်ခံသမ္မတ Donald Trump နဲ့တည်းမှာအမေရိကန်နဲ့အာရှတိုက်ကြားဆက်လက်ထိတွေ့ဆက်ဆံမှုဟာဒေသတွေရောအမေရိကန်အတွက်ပါအကျိုးရှိလိမ့်မယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB အကြီးအကဲကကြေညာပရင်းနေမှာပြောကြားလိုက်ပါတယ် Trump က Pacific တလွှာကုန်သွယ်ရေးမဟာမိတ်မိတ်ဖက်ဆက်နွယ်နိုင်ငံ TPP သဘောတူညီမှုကနှုတ်ထွက်မယ်လို့ချိန်ချောက်ပေးမယ်လဲကုန်သွယ်ရေးတကားဖွံ့ဖြိုးနဲ့ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်ပြီးဒေသရင်းသဘောတူညီမှုတွေရဖို့အလားအလာကောင်းတယ်လို့သူကပြောပါတယ်ဖိလစ်ပိုင်နိုင်ငံကအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာသူတို့ရဲ့ရေပိုင်နဲ့အစိပ်ပိုင်းကိုပြဖို့လုပ်တဲ့အနေနဲ့ဖိလစ်ပိုင်ကနောက်နှစ်ကြာရင်စိတ်ကန်းသစ်တစ်ခုတည်ဆောက်ဖို့ရှိတယ်လို့အရာရှိတွေကပြောပါတယ်ဒီလိုလှုပ်ဆောင်တာဟာတခြားအငင်းပွားနေတဲ့နိုင်ငံတွေအထူးသဖြင့်တရုတ်အနေနဲ့တုံ့ပြန်စရာဖြစ်လာနိုင်တယ်လို့ဝေဖန်ကြပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းခရိုင်မှာအကြမ်းဖက်တိုက်ဖျက်ရေးလှုပ်ဆောင်မှာထောက်ကူရစေဖို့လို့ကြေညာပြီးတော့ဒေသခံတွေရဲ့နိုင်ငံကူးလက်မှတ်တွေကိုတရုတ်အာဏာပိုင်တွေကသိမ်းယူခဲ့ပါတယ် ဆီးရီးယားမြောက်ပိုင်းအလက်ပုံမြွေအရှိဘက်ချမ်းမှာပိတ်မိနေတဲ့ဒေတာကန်3သိန်းနီးပါးအတွက်စားနပ်ရိက္ခာပြတ်နေပြီဖြစ်တဲ့အတွက်အကူအညီပေးမယ့်ရင်တန်းတွေကိုဝန်ကွက်မပေးရင်ရဲအနှဲငယ်အတွင်းမှာပဲအငတ်ပေးဆိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်
သတင်းအချင်းချုပ်ကိုဒေါက်ကင်မြတ်သက်ကြေညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမူကမနန္ဒာချမ်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Follower ဖြစ်ပါတယ်တောက်တာနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောက်ကြနေညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နိုင်ခွဲကနေ9နိုင်ထိလိုက်ဒိုမီတာ79 79နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.